Welcome to the Voice of America in Burmese.
ပင်လယ်မြေကမှာ2024ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးနေပါတယ်။ဗီဒီယိုကလည်း light meter 14.40 နဲ့ 50.50 light meter 190အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂလင်ကန်ဟာဂါဇာအပြစ်ခတ်ရဆက်ရေးအစ္စရေးရဲ့အဆိုပြုချက်ကိုအင်မတန်ရရောတဲ့ကလမိုးလို့တင်စားပြောဆိုပြီးဒီအဆိုပြုချက်ကိုဟာမတ်စ်ဘက်ကလက်ခံမယ်လို့မျှော်လင့်တယ်လို့ပြောဆိုပါရယ်ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းကိုအပြစ်အကူအညီတွေပို့ဆောင်ထားပြီလို့ယူကရိန်းနိုင်ငံကီးမြို့ကိုရောက်ရှိလာတဲ့နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့အကြီးကဲယန်စတိုလန်ဘတ်ကပြောပါရယ်တရုတ်သမ္မတရှီကျင်းပင်ရဲ့အခုစတင်လိုက်တဲ့ဥရောပအခြေစဉ်မှာတော့တရုတ်နဲ့ EU ဥရောပနိုင်ငံတို့ကြားကုန်သွယ်ရေးတင်းမာမှုကိုလျှော့ချဖို့ကြိုးပမ်းမှုရှိတယ်လို့သုံးသပ်သူတွေကယူဆကြပါတယ
်။အဲဒီလိုထိတ်တန့်အောင်သတင်းတွေပြီးမင်းတပ်ကတိုက်နေစေရင်ကိုစစ်တပ်ကဘုံကျဲတိုက်ခိုက်တာမြေကြီးနားထောင်စုဖူမှုအပြစ်ပေးအရေးယူတာတွေနဲ့ဖေကုတ်ကအွန်လိုင်းအလိညာလို့ဆွဆွဲကြတဲ့လုပ်ငန်းပတ်သက်မှုတွေကိုလည်းကြားကြအောင်လုပ်ပါနိုင်ငံတကာသတင်းဆောင်ပါအဖြစ်အာရှနယ်ဘွားအမေရိကန်တွေရဲ့မဲအကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်။အပတ်စဉ်စီစဉ်မှာတော့ဦးကျော်မိုးထွန်းရဲ့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တန့်အောင်သတင်းတွေကိုကိုသားညူကတင်ပြပါအောင်မယ
်။အမေရိကန်နိုင်ငံဝန်ကြီးဘလင်ကန်ဟာဂါဇာအပြစ်ခတ်ရစဲရေးအစ္စရေးရဲ့အဆိုပြုမှုကိုအင်မတန်ရရောတဲ့ကမ်းလှမ်းမှုလို့တင်စားပြောဆိုပြီးတော့ဒီအဆိုပြုချက်ကိုဟာမတ်စ်ဘက်ကလက်ခံမယ်လို့မျှော်လင့်နေကြောင်းပြောပါတယ်။ခဏလာကြာအစ္စရေးဟာမတ်စ်ပွဲဆုံးတက်နိုင်ရေးအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာအရှေ့လက်ပိုင်းဒေသကိုထပ်မံတော်ရောက်ဆွေးနွေးပြီးတော့အခုဒီအဆိုပြုမှုကိုဟာမတ်စ်ဘက်ကအလျင်မြန်ဆုံးဖြစ်ဖို့လိုတယ်မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့မျှော်လင့်နေရတယ်ဆိုပြီးတော့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကဆော်ဒီနိုင်ငံရီယက်မြို့မှာပြောဆိုတာဖြစ်ပါတယ်အစ္စရေးဘက်ကစစ်စင်ရေးရပ်ပြီးတော့အပြန်လည်အားဖြင့်ဂါဇာမှာဖမ်းထားတဲ့ဒဇင်ကန်တွေပြန်လွှတ်ရေးသဘောတူညီချက်ရဖို့ကိုကာတာနိုင်ငံကဂျာဝန်ညှိနှိုင်းပေးနေရမှာဟာမတ်ကုစလေအဖွဲ့ဟာအီဂျစ်နိုင်ငံကိုတတင်းလာနေမှာရောက်လာဖို့ရှိတာပါအစ္စရေးကဂါဇာစစ်စီရေးကြောင့်လူ 3,400 ကျော်သေဆုံးခဲ့ပြီလို့ဟာမတ်ရဲ့ကျမ်းမာရေးဝန်ကြီးဌာနကပြောပါရယ်ဒီထဲအစ္စရေးကိုပြောနေတဲ့သေဆုံးသွားပြီဆိုတဲ့ဟာမတ်တိုက်ခိုက်ရေးသမားထောင်ကန်းလည်းပါပါရယ်အစ္စရေးနဲ့ညီနေယူနိုင်မယ်ဆိုလို့ရှိရင်ပါလက်စတိုင်းဒေသလူမျိုးရေးသဘောတူညီချက်အတွက်ဆော်ဒီနဲ့ဆွေးနွေးနေတာပြီးပြတ်တော့မယ်ဆိုပြီးတော့ဆော်ဒီရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါရယ်အစ္စရေးနဲ့ဆော်ဒီနှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ဖြစ်လာစေဖို့အမေရိကန်နဲ့ဆော်ဒီအာရေဗျာနိုင်ငံတို့လုပ်ကိုင်ဆောင်ရွက်နေကြတယ်လို့လည်းပြောဆိုသွားပါရယ်ဂါဇာတိသားအတွက်လူသားချင်းစာနာမှုကူညီတွေပေးဖို့အသုံးပြုမဲ့ရေပေါ်စစ်ခံဗောဓရာတစ်ခုတိစောက်ဖို့ဒေါ်လာတန်320ကုန်ကြမယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါရယ်ဒီကုန်ကြစည်ဟာအမေရိကန်ပြည်ထောင်စုကနေဂါဇာကမ်းရိုးတန်းအထိပစ္စည်းပစ္စည်းတွေတဲဖို့စီသက်ဆိုင်စီတွေပါပါတယ်လို့ပင်ဒဂွန်စစ်ထဏာချုပ်လက်ထောက်ပြောခွင့်ရသူဆက်ပရီနာဆင်းကသတင်းတောက်တွေကိုပြောပါရယ်ဒီစည်ဟာအကူအညီတွေကိုတဲဖို့စီလည်းပါဝင်မှာဖြစ်တယ်လို့ဆိုပါရယ်ဒီအစီအစဉ်အတွက် USNSRIPပနဗီဒစ်နဲ့ရည်ရက်သမောအတော်များများကဝန်ထမ်းတွေဟာပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ရေပေါ်စိတ်ခံတိဆောက်ရေးလုပ်ငန်းတွေစတင်နေကြပြီလို့အမေရိကန်ကြီးတန်းစစ်ဖက်ရာရှိသူကပြောပါရယ်နောက်ဆက်မှာဆိုရင်တော့အစ္စရေးကာကွယ်တပ်ဖွဲ့တွေရှိမဲ့ကမ်းခြေအထိကိုစစ်သုံးရေပေါ်လမ်းတိဆောက်ရေးဖြစ်ပါလိမ့်မယ်ဒီစီမံကိန်းတစ်ခုလုံးကိုတော့ J-Lots ကမ်းခြေအထိပူတွဲပေါင်းဆက်စီမံမှုလို့အမည်ပေးထားပါရယ်ဒီစီမံကိန်းကိုမေလဆိုးပိုင်းမှာပြီးသက်ပြီးတော့လုပ်ငန်းတွေစတင်နိုင်မယ်လို့မျှော်လင့်နေကြောင်းအမေရိကန်နဲ့အစ္စရေးရာရှိတွေကပြောပါတယ်အကူအညီတွေကိုတော့ဒီ Cyprus ကိုဆက်လာတဲ့ကုန်တင်သမောတွေကိုတင်ဆောင်ပေးပါမယ်အမေရိကန်နေတစင်အခုဆောက်လုပ်နေတဲ့ရေပေါ်စိတ်ခံကိုပို့ဆောင်မှာဖြစ်ပါတယ်အဲ့ဒါပြီးတော့ဂါဇာကမ်းခြေအထိကိုဆက်ထားတဲ့ရေပေါ်လမ်းကတစင် Trucker တွေနဲ့အကူအညီတွေကိုဂါဇာကိုပို့ဆောင်မှာဖြစ်ပါတယ်ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းကိုအားဖြစ်ဖို့အကူအညီတွေပို့ဆောင်ထားပြီးဖြစ်တယ်လို့ယူကရိန်းနိုင်ငံကီယက်မြို့ကိုရောက်နေတဲ့ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့ GK Jan Stoltenberg ကပြောပါတယ်ယူကရိန်းဘက်ကအဆုံးရှုံးတွေရှိနေပေမဲ့လက်နက်အကူအညီတွေမြန်မြန်ဆန်ဆန်ရောက်လာတာနဲ့အမျှယူကရိန်းဟာရုရှားခုခံစစ်မှာအနိုင်ယူဖို့နောက်မကျသေးဘူးလို့လည်းသူကပြောပါတယ်ယူကရိန်းမှာစစ်လက်နက်ခရမ်းတွေလက်နက်ချီပြတ်တောက်ပြီးတော့ခြွေတာနေရပေမဲ့ရုရှားခုခံစစ်ကိုနိုင်ယူဖို့နောက်မကျသေးဘူးလို့ NATO အကြီးအကဲကယူကရိန်းသမ္မတနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါယူကရိန်းအတွက်အမေရိကန်စစ်လက်နက်အကူအညီတွေလက်နက်ချီနောက်ကျနေတာကိုလည်း NATO အကြီးအကဲကဝေဖန်ပါတယ်ဒါဟာစစ်မြေပြင်မှာကြီးမားတဲ့တရားမှုဖြစ်စေတယ်လို့ဆိုပါတယ်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုပေးထားတဲ့ဂရုကွက်တွေအချိန်မီဆောင်ရွက်ဖို့ပြတ်ကွက်ခဲ့တယ်လို့လည်း NATO အကြီးအကဲကဝန်ခံပါတယ် အခုလိုမျိုးလက်နက်ခဲယမ်းပြတ်တောက်လို့ရုရှားဘက်ကရှီတန်းမှာအသာရလာတယ်လေကြောင်းကာဝေးစင်တွေရှိလို့ရုရှားဒုံးကျည်တွေပြတ်မှတ်ပို့ပြီးတော့ထိရောက်စီတယ်နောက်တမ်းပြန်ထိုးစစ်မဆင်နိုင်လို့ရုရှားဘက်ကသူ့ရဲ့အားကိုပို့ပြီးတော့တုံးလာနိုင်တယ်လို့စတိုလန်ဘက်ကပြောဆိုခဲ့ပါတယ်
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့တင်းလာနေမနက်ပိုင်းအစီအစဉ်တွေဆက်ပြီးတော့တန်လွှင့်နေပါတယ်နယူးယောက်မြို့မှာသမ္မတဟောင်းဒိုနယ်ထရန့်ပေါ်မှာရာဇဝတ်မှုဆွဲချက်တွေအခုအင်္ဂါနေ့ပြန်လည်စတင်မှာဖြစ်ပါတယ်။သမ္မတဟောင်းဒိုနယ်ထရန့်နဲ့တညတာညီဆုံးခဲ့တယ်လို့ဆိုရဲလိန်ဖြော်ပြေးရေးသရုပ်ဆောင်မျိုးသမီးတူကိုအခချင်းငွေပေးပြီးတော့နှုတ်ပိတ်ခဲ့တဲ့အမှုမှာနှုတ်ပိတ်ကငွေ33,000ပေးရမှာပေါ်ဝင်ခဲ့သူကိုတသက်ဖြစ်နေပြန်ခေါ်ယူမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တရားရုံးကြားနာစစ်ဆေးမှုတွေမှာတော့နယူးယောက်မြို့မှာရှိတဲ့ First Republican Bank ကအကြီးအကဲစီမံခန့်ခွဲမှုညွှန်ကြားမှုတူဖြစ်တဲ့ Gary Farrow ဟာသမ္မတထရန့်ရဲ့ရှင်းနေဖြစ်သူမိုက်ကယ်ကိုဝန်ကို2016ခုနှစ်အောက်တိုဘာလအတွင်းကဗန်စင်းတစ်ခုဖွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဗန်စင်းကနေပြီးတော့လိန်ဖြော်ပြေးသရုပ်ဆောင်မင်းသမီး Stormy Daniels ကို2016ရွေးကောက်ပွဲမလုပ်ခင်သတင်းနှစ်ပတ်မှာနှုတ်ပိတ်ခငွေလွှတ်ပေးခဲ့တယ်လို့ရှင်းနေကိုဝန်ကထွက်ဆိုထားခဲ့တာပါ။သူ့ရဲ့ကိုပိုင်ဗန်အင်အားဖြတ်တံပိုးတွေကငွေတွေကိုသူ့အမျိုးသမီးမသိဘဲနဲ့အဲ့ဒီဗန်စင်းလေးကိုလွှတ်ပြောင်းထည့်တာလို့ကိုဝန်ကပြောဆိုခဲ့တဲ့အကြောင်း Farrow ကထွက်ဆိုထားပါတယ်။အခုလိုနှုတ်ပိတ်ခငွေပေးမှုမှာရွက်ောက်ပွဲစီဝင်ရမငွေတွေသုံးဆွဲရဆိုတဲ့ဆွဲချက်မှာအဖြစ်ချခံထားတဲ့ Michael Cohen ဟာအခုဒီသမ္မတထရန့်ရဲ့အမှုမှာအဓိကတက်တည်တူဖြစ်လာပွဲရှိနေပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့အခုဆက်လိုက်တဲ့ဥရောပခီးစင်မှာတော့တရုတ်နဲ့ EU ဥရောပနိုင်ငံတွေကြားမှာရှိတဲ့ကုန်သွေးတက်မှမှုကိုလျှော့ချဖို့ကြိုးပမ်းွယ်ရှိတယ်လို့လေးလာသူတွေကယူဆပါတယ်တရုတ်သမ္မတရှီကျင်းပင်ဟာ2019ခုနှစ်ကလေးကဆိုရင်ပထမဆုံးဖြစ်တဲ့အခုဥရောပ6ရက်တာခီးကိုတနင်္ဂနွေနေ့ကစခဲ့တာပါEU ရောပတ်သမဂ္ဂနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်မာမှုတွေရှိနေခြင်းရုရှားကိုတရုတ်ထောက်ခံမှုတွေနဲ့ပတ်သက်လို့ဥရောပမှာစိုးရိမ်မှုတွေတိုးနေခြင်းမှာပဲဒီခီးစဉ်ဖြစ်လာတာဖြစ်ပြီးတော့ခီးစဉ်တွင်တရုတ်သမ္မတဟာပြင်သစ်ဆာဗီးယားနဲ့ဟန်ဂရီနိုင်ငံတို့ကိုလည်းတွေ့ရောက်မှာဖြစ်ပါတယ်ဒီခီးစဉ်တွင်မှာပဲယူကရိန်းကရုရှားစစ်နဲ့ဒီအစ္စရေးဟားမတ်စ်ပရီဘခါကိစ္စတွေရေးပါလာခြင်းမှာပဲဥရောပနဲ့ကုန်သွယ်ရေးတင်မာမှုကိုဖြည့်ဆည်းနိုင်ဖို့ကတော့သမ္မတရှီကျင်းပင်ကပထမဆုံးကြိုးပမ်းလိမ့်မယ်လို့လေ့လာသူတချို့ကသုံးသပ်ပါတယ်တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးကိုစုံစမ်းစစ်ဆေးရမယ်ဆိုပြီးတော့ဥရောပဘက်မှာဖြစ်လာခြင်းမှာပဲအခုသမ္မတရှီကျင်းပင်ခီးစဉ်ဟာတရုတ်ပေါ်တင်းမာတဲ့ကုန်သွယ်ရေးစီးမျဉ်းတွေ EU ကချမှတ်ဖို့လုပ်နေတာတွေနှောင့်နှေးလာဖို့လုပ်တာဆိုပြီးတော့ထိုင်ဝမ်မျိုးသားဒန်ဟွာတက္ကသိုလ်က EU တရုတ်ကျွမ်းကြီးဆက်ဆံရေးကျွမ်းကြီးသူဖြစ်တဲ့ဆူဇန်အန်နာဖရန်စီကသုံးသပ်ပါတယ်တရုတ်ကကမတ်ထားလုပ်တဲ့တရုတ်နဲ့အရှိနဲ့ဒီအခုဥရောပအကြာပူပေါင်းဆက်သွယ်ရေးကနေပြီးတော့နိုင်ငံတော်ပြင်းများနှုတ်ထွက်လာတဲ့အချိန်မှာပဲအခုဟန်ဂရီနဲ့ဆာဗီးယားခီးကိုကြည့်မယ်ဆိုရင်အရှိနဲ့ဘူအာရှဒေသကိုတရုတ်ကလွှမ်းမိုးထားတော့မယ်ဆိုတာကိုပြဖို့အတွက်ရှီကျင်းပင်ကမျှော်လင့်ထားဖို့ရတယ်လို့လည်းဖရန်စန်စီကသုံးသပ်ထားပါတယ်အခုနှစ်အနီညိုရာသီဥတုအခြေအနေဟာအစိုးဆုံးမှတ်တမ်းတစ်ခုဖြစ်ပေါ်ရှိပြီးတော့နိုင်ငံပေါင်း16နိုင်ငံကလူပေါင်း340ကိုထိခိုက်တည့်ရောက်နိုင်တယ်ဆိုပြီးတော့ကလပ်သမဂ္ဂဘက်ကသတိပေးပါတယ်သမုဒ္ဒရာပူချိန်ဟာကြုံမှုသမျှမှာအမြင့်မားဆုံးအခြေအနေတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂဥရုယာတီအကြက်တဲဆိုင်ရာညှိနှိုင်းမှုဂျီနာဂယ်လနီကပြောပါတယ်အဆိုးဆုံးဖြစ်မလာရင်တော့မှအရေးကြီးဆုံးအချက်ကတော့ဒီအခြေအနေဟာအလွန်မင်းထိခိုက်မှုတွေရှိပြီးသားတိုင်းပြည်တွေကိုတရားမှုရှိနေတာပါပဲလို့လည်းသူကပြောပါတယ်ဆွေးဝါးတဲ့ရာသီဥတုရက်ခတ်မှုကိုရော့ပါစေဖို့ဆိုရင်တရားလှန်နိုင်ခြေတွေကိုကြိုတင်ခန့်မှန်းထားဖို့အရေးကြီးတယ်လို့လည်းကုလညှိနှိုင်းမှုကပြောဆိုပါတယ်အရေးကြီးလှုပ်ဆောင်ရမယ့်အရာတွေကိုလုပ်နိုင်ဖို့ဆိုရင်တော့ကြိုတင်မှန်းဆပြီးတော့စုပေါင်းပြင်ဆင်ထားဖို့အချိန်ရောက်နေပြီလို့လည်းကမ္ဘာစနိုက်ခါအဖွဲ့ FAO က Bad Beldol ကလည်းထပ်လောင်းပြီးတော့တင်ပြီးရတယ်။စားသောက်ကုန်ဈေးကတွေကြီးမြင့်လာမှုဟာဒီကမ္ဘာလုံးကလူတိုင်းကိစ္စဖြစ်တယ်လို့လည်း Bad Beldol ကပြောဆိုခဲ့ပါတယ်ခင်ဗျာ။
မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူကကြေညာပေးကြတာပါအခုဆက်လက်ပြီးသတင်းစောင့်ပါတွေကိုတင်ဆက်ပါတော့မယ်မြကြီးတန်းထောင်မှာအေးအေးယူတာတွေမပြောခင်မင်းတပ်မြို့နယ်1 2တိုက်နယ်စေရင်ကိုစစ်တပ်ကဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာတင်ပြပါမယ်ထိခိုက်သိမ်းဆုံးတာမရှိပေမဲ့ဒေသခံတွေစိုးရင်တိတ်ဆောင်နေရတယ်လို့တာဝန်ရှိသူတွေကဆိုပါတယ်လူစဲဦးတွေကိုတိုက်ခိုက်တာဟာလူသားမျိုးနွယ်အပေါ်လူခွင့်ရေးချိုးဖောက်တာလို့ချင်းလူခွင့်ရေးဖွဲ့ကပြောပါတယ်မင်းတပ်မြို့နယ်ကအခြေအနေတွေကိုကိုသားညူကပြောပြပါမှာပါ
ချင်းပြည်နယ်မင်းတပ်မျိုးတိုက်နယ်အမှတ်နှစ်ကဝမ်မတူးတိုက်နယ်စစ်ရင်ကိုဧပြီလ28ရက်နေ့မှာစစ်တပ်ဘက်ကနေပြီးတော့ဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာပါပထမကြိမ်ဘုံကျဲတိုက်ခိုက်ခဲ့တဲ့စစ်ရုံအဆောင်အုံတွေကိုပဲဘုံကျဲတိုက်ခိုက်တာဖြစ်ပြီးတော့ထိခိုက်သေဆုံးမှုမရှိပေမဲ့ဒေသခံတွေကတော့စိုးရိမ်ပြီးတော့နေရာဆွန့်ခွာတင်းရှောင်နေကြတယ်လို့ CDF မင်းတပ်ရဲ့ပြောရေးဆိုခွင့်ရှိသူ Slide Haum က view ကိုပြောပါတယ်
ဆော့ဖုန်ရမှာထပ်ပြန်ကျဲဆိုကျွန်တော်ယူဆတာပါဒါကတော့ကျွန်တော်ယူဆတာပေါ့နော်ဒီကျဲဆဲရည်တွေပြုပြင်ဟိုကျဲဆဲရည်တွေပြန်လည်ပြုပြင်ရည်တွေလုတ်တယ်လုတ်ယူဆပြီးခါမှာအဲ့ဒီလုတ်နေတဲ့လူတွေကိုထိခိုက်အောင်နစ်နာအောင်နောက်တစ်ချိန်ရညှိုးကြီးကြီးနဲ့လာလုတ်တယ်လို့ကျွန်တော်တို့ယူဆတယ်ထိခိုက်မှုကတော့အဲ့အဆောက်အဦးကိုပဲပြန်ကျဲဆိုတော့ဟိုပြောတစုံတရာဂျန်နဲ့ဟိုထပ်ပြီးမှပေါ့နော်ပြည်သူတွေကနေအဲထိခိုက်မှုမျိုးတော့မရှိဘူးဒါပေမဲ့ပြည်သူတွေရဲ့စိုးရိမ်ထိုးတက်မှုကတော့ကျွန်တော်တို့ကအဲ့ဒီ28အခုမနေ့ညလည်းတောက်လျှောက်လေးရပတ်နေတော့မယ်လေကြောင့်တော့တော့ကျွန်တော်တို့ယူကင်းတော့လေးနေပတ်နေတယ်ဘယ်အချိန်ထဲကျဲလာအောင်မလဲဆိုတော့ဟောအမြင့်ဆုံးအနေထားပေါ့ပြည်သူတွေရဲ့စိုးရိမ်မှုကတော့အနေရဲ့ဆွန့်ခွာပြီးမှတော်ရဲတွေမှာခက်ခက်ခဲပြီးဟိုပုံဆောင်နေရတယ်ပေါ့နော
်အခုလိုမျိုးဆေးရုံကိုလေကြောင်းကနေပြီးတော့ချိန်ချင်းတက်ခိုက်တာဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ချင်းလူခွင့်ရဖွဲ့ Feed Director Slime Tier ကပြောပါတယ်
ဟုတ်ကဲ့အဲ့ဒီကတော့အလိုမျိုးဆေးရုံဒီပါပါရေးဆောင်ပြီးပါတီချောင်းကြီးကဒီလိုဆွေအလူမျိုးညာမှာအခုလိုတိုက်ခိုက်တာကတကယ်ဆိုလူများလူသားမျိုးတွေပေါ်မှာတကယ်ကျူးလွန်တဲ့ဖြစ်စီပေါ့နော်အဲ့ဒီနေရာတည်းတိုက်ခိုက်လို့မရှိဘူးပြီးတော့အဲ့ဒီကုတာတဲ့လူတွေလည်းပြည်သူလူထုတွေဖြစ်နေတယ်လို့ပြည်သူလူထုတွေကအလိုဖြစ်နေတဲ့ခင်ဗျာတိုက်ခိုက်တဲ့ဆိုနေရတာတော်စရောရလို့ခလူရှိဖို့လူသားမျိုးမရှိပေါ်မှာတော့ဒီချက်ချက်နဲ့တော့အဲဒီချက်နဲ့လောက်တော့ချင်းဖြစ်တယ်လို့တော့ပြောချင်ပါတယ်
ဧပြီလ26ရက်နေ့ပထမကြိမ်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုအတွင်းမှာဆေးရုံနဲ့ဝန်တိုင်းအင်အားတွေမိလောင်ပျက်စီးသွားပြီးတော့ဆေးရုံမှာကုသနေတဲ့၄ဦးလည်းသေဆုံးခဲ့တယ်လို့အများပြားထိခိုက်ဒဏ်ရာရပါတယ်။ဧပြီလ29ရက်နေ့မှာတော့တိုက်နယ်အမှတ်2ထဲကကြေးရွာ2ရွာကိုဘုံကျဲတိုက်ခိုက်ခဲ့လို့30ဦးထက်မနည်းထိခိုက်ဒဏ်ရာရပါတယ်။ဝမ်မတူးတိုက်နယ်ဆေးရုံဟာမင်းတပ်မျိုးနယ်အပြင်မကွေးတိုင်းတဲကကြောက်ထုစောထီလင်းမျိုးနယ်ကဒေသခံတွေပါလာရောက်ကုသနေကြရတဲ့ဆေးရုံတုံဖြစ်ပါတယ်ဒီလိုမျိုးဘုံကျဲတက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
အခုတော့မြေကြီးနားထောင်ကိုကြည့်ကြအောင်ပါပြီးခဲ့တဲ့ရက်ပိုင်းကကချင်းပြည်နယ်မြေကြီးနားအချင်းထောင်အတွင်းစာနာပြကြရမှာပါဝင်တယ်လို့သတ်မှတ်ခံရတဲ့အချင်းသားရောက်19ရောက်ကိုတိုက်ပိတ်တာအပြင်ထောင်ဝင်းစားပစ္စည်းပုတ်ခွင့်လူတွေ့ခွင့်ပိတ်ထားပါတယ်နောက်ထပ်လည်းပြစ်ဒဏ်ချမှတ်ဖို့ရှိနေပါတယ်နောက်ပြီးတင်းနှက်ပြစ်ခတ်ဖြုတ်ခွင်းခဲ့လို့သူသိဆုံးခဲ့တဲ့အပေါ်မှာအချင်းဦးစီးဌာနအရာရှိနှူးပါဝင်ရှိဦးကိုဖမ်းဆီးစစ်ဆေးနေတယ်လို့လည်းပြောပါတယ်ဒီသတင်းရန်ကုန်ကပေးဖို့လာတာကိုနန်းတော်ကပြောပြမှာပ
ါမြန်မာနေဆန်းတရက်နေစစ်ကောင်စီလူငင်းချန်တာခွင်ဟာမျှတမှုမရှိဘူးဆိုပြီးမြစ်ကြီးနားအချင်းတော်မှာရှိတဲ့အချင်းသားတွေကဧပြီလ18ရက်နေ့လယ်ပိုင်းကဆက်လို့ထောင်တွင်းဆန္ဒပြခဲ့ကြတာပါညနေပိုင်းမှာတော့အာနာပိုင်တွေကဖြစ်ခတ်နေနေတာကြောင့်ကနအူးမှာအကျဉ်းသားလေးဦးသေဆုံးခဲ့ပါတယ်။နောက်ပိုင်းမှာနောက်ထပ်အကျဉ်းသားတဦးဆေးကူသားမှုခံယူနေစဉ်မှာထပ်မံသေဆုံးခဲ့ရပါတယ်။ဒီဖြစ်စဉ်ဖြစ်ပြီးတဲ့နောက်မှာအခုလိုထောင်စုပမှုကြည်အစ်စ်နဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးလှုပ်ဆောင်နေတယ်လို့ထောင်နဲ့နှိဆက်သူတဦးကပြောပါတယ်။စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးရမှာဆနပြမှုဖြစ်စဉ်အတွင်းပါဝင်တယ်လို့သတ်မှတ်ခံရတဲ့အကျဉ်းသား19ယောက်ကိုတိုက်ပိတ်တာအပြင်ထောင်ဝင်စားပစ္စည်းပို့ခွင့်လူတွေ့ခွင့်ပိတ်ပင်လိုက်တယ်လို့နိုင်ငံရေးအကျဉ်းသားများကိုရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ်
အော်ကျွန်တော်ဒီအပေါ်မှာလေးမှာ90 block ပါဆိုတော့မတိရအောင်ပေါ့နော်19ဦးတော့ကျွန်တော် confine လုပ်နိုင်တယ်အဲ့ဒီမှာ90 year block ပါလေတော့မတိရအောင်ယူဆောင်မှုမျိုးကဘယ်လိုရင်းယူမယ်ဆိုတော့ကျွန်တော်အခုချိန်ကြီးတော့မတိရတယ်တိုက်ပိတ်ခံထားတာဖြစ်တဲ့အတွက်ထောင်လေးရဲ့သဘောတရားမှာတော့ဆန္ဒပြမှုပဲဖြစ်ဖြစ်ထိကြုံမှုဖြစ်ဖြစ်အဲ့ဒီရဲ့နောက်ဆက်တွဲမှာပါဝင်တဲ့လူယူဆတဲ့လူတွေကိုထောင်ပြောင်းရွှေ့ရတယ်ကျွန်တော်တို့ထပ်ထပ်လို့ပြစ်တယ်အနည်းဆုံး6 lakh ချမှတ်တာတော့ရှိရပေါ့နော်ဒါပေမဲ့ဒီ19ဦးကိုတော့ဘာလို့ဆက်လုပ်မယ်ဆိုတော့ကျွန်တော်အသေးစိတ်မတိရတယ်ဦးက
အပြစ်ခတ်ခံရလို့ပွဲချင်းပြီးတေဆုံးခဲ့သူလေးဦးထဲမှာနှစ်ဦးကနိုင်ငံရေးအကျဉ်းသားဖြစ်ပြီးကျန်တဲ့ဦးကတော့ရာဇဝတ်အကျဉ်းသားနှစ်ဦးပါတေဆုံးသူနိုင်ငံရေးအကျဉ်းသားနှစ်ဦးကတော့ကိုအောင်နိုင်ထွန်းကိုကျော်စိုးဝင်းတို့ဖြစ်ပါတယ်သူတို့ဟာပုံမှန်905ကကြီးလက်နက်အမှု19စာလုံးအကျဉ်းဖက်ပုံမှန်54ရုံးနဲ့အကျဉ်းချခံထားရတာဖြစ်ပါတယ်ကျန်ရာဇဝတ်အကျဉ်းသားနှစ်ဦးကတော့ဦးထွန်းဝင်းနဲ့ဦးညွန့်ထေးတို့ဖြစ်ပါတယ်သူတို့တွေကိုပြစ်ခဲ့တဲ့ April 23ရက်နေ့မှာတကြိုခဲ့ပါတယ်ပြစ်ခတ်မှုကြောင့်ဒဏ်ရာရပြီးတော့ဆေးကုသမှုခံယူနေစမှာတေဆုံးသွားသူတို့လည်းရှိပါသေးတယ်။သူ့နာမည်ကတော့ရိန်းဘွန်ဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာအကျဉ်းသားအယောက်30နီးပါးထိခိုက်ဒဏ်ရာရတာမျိုးဖြစ်နိုင်တယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီနေသူတွေကပြောပါတယ်။ပြစ်ခတ်မှုကြောင့်9ဦးထက်မနည်းအတွင်းလူနာအနေနဲ့ဆေးကုသမှုခံယူနေရပါတယ်။ ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဆေးကုသမှုအခြေအနေအသေးစိတ်မသိရတာကြောင့်စိတ်ပူရမယ့်အနေအထားဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကိုရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ်
စေဝါကုတာမှုခံယူနေရတယ်အကျဉ်းသား9ယောက်ပေါ့နော်နိုင်ချင်းဘလောက်ပေါင်းလဲဆိုတော့ကျွန်တော်တို့အတိမပြုတ်နိုင်ပါဘူး9ဦးကတော့အခုချိန်ကြီးတော့အကျဉ်းထောင်ရဲ့စေအကျဉ်းထောင်တွေကိုပြန်လဲပို့ဆောင်ခြင်းတော့မရှိသေးဘူးဗျအဲ့တော့သူတွေဘာဆက်ဖြစ်နေလဲဆိုတော့ကျွန်တော်တို့ဆက်ပြီးမှဖော်ထုတ်နိုင်မှုစူးစမ်းနေစေဖြစ်ပါလိမ့်ရဲ့အဲ့ဒီ9ဦးကတော့ပြန်မြောက်ပြရတော့တခုတော့ကျွန်တော်တို့အတိပြောလို့ရတယ်ပေါ့နော
်နာမည်မဖော်လို့သူအကျဉ်းထောင်နဲ့နေဆက်သူတို့ရဲ့အဆိုအရမြကြည်နာဆေးရုံမှာစေဝါကုတာနေသူတွေမှာဘိုက်မှာကြီရှက်ထီရာတွေခြေထောက်တွေမှာကြီရှက်ထီသူတွေဖြစ်ပြီးလက်ရှိချိန်နေ့ဆေးရုံမှာပဲရှိနေသေးတယ်လို့ပြောပါတယ်ဆဆချင်းဖြစ်ချိန်မှာမြကြည်နာဆေးရုံကိုရှစ်ဦးထက်မနည်းရောက်လာခဲ့တာဖြစ်ပြီးမြကြည်နာဆေးရုံမရောက်လာခင်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကနဦးခေါ်ယူခဲ့တယ်လို့သူတို့ကပြောပါတယ်နောက်ပိုင်းမှသာမြကြည်နာဆေးရုံကိုရောက်လာတာဖြစ်ပါတယ်ဆေးရုံရောက်လာတဲ့သူတွေထဲနှစ်ဦးကတော့တက်တာလာလို့အကျဉ်းထောင်ကိုပြန်ခေါ်သွားတယ်လို့သူတို့ကပြောပါတယ်တီစုပူမှုဖြစ်စင်မှာကြီအစ်စ်နဲ့ပြစ်ခွင်းတဲ့အတွက်လဲထောင်ဝန်ထမ်း၈ဦးထက်မနည်းကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကိုရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ
်မြကျနာကျင်းတော်ထောင်ပိုင်းလေးပြောထောင်ဆရာဝင်နဲ့ဝင်နှန်း၅ဦးလောက်ဖမ်းဆီးထိန်းသိမ်းခံထားရတာရှိရဲ့ဗျအဓိကတော့အဲ့ဒီမြကျနာကျင်းထောင်တွင်မှာအကြမ်းဖက်ဖြိုခွင်းမှုကိုဒီကဥဆောင်နေဆိုတဲ့ထောင်ပိုင်းလေးကိုအဲ့ဒီခေါင်းစဉ်ပေါ့နော်ပြီးတော့ကျတော့ကျန်တဲ့ထောင်ဆေးုံဝန်ထမ်းတွေထောင်ဆရာဝန်တွေနဲ့ဝန်ထမ်းတွေကလည်းပူပေါင်းပါဝင်နေဆိုတဲ့အကြောင်းပြချက်ပေါ့အဲ့ဒီမှာလူတွေသေဆုံးမှုဖြစ်လောက်အောင်ဒီကိုဖြိုခွင်းနေဆိုတဲ့အကြောင်းပြချက်တွေနဲ့တော့ကနေဦးဖမ်းဆီးခံထားတယ်လို့သိရတယ်ဗျဒီသေဆုံးမှုဖြစ်လောက်အောင်ဒီပေါ်မှာဖြိုခွင်းတဲ့ခါမှာဥဆောင်ခဲ့တဲ့သူဖိခတ်ခဲ့တဲ့သူပါဝင်ခဲ့တဲ့သူတွေကိုစစ်ကောင်စီအနေနဲ့တော့အရေးယူပြရဆိုတဲ့ပုံစံတော့ဖမ်းထားတာတော့ကျွန်တော်တို့တွေ့ရတယ်ဗျဒါကလည်းစစ်တပ်နဲ့ရဲကသူတို့ရဲ့ကျူးလွန်မှုတွေကိုသူတို့ထက်ယာလို့နိုင်တယ်အဆင့်အဖြစ်လဲပေါ့နော်ပြည်ထောင်စုမှာအနိုင်ဆုံးဖြစ်တဲ့အကျိုးစီးဝန်ထမ်းတွေပေါ်မှာပုံချရလို့တော့ကျွန်တော်တို့ကခဏခဏတုံ့ပြန်ထားတယ်ဗျ
ဒီလူတွေကိုစစ်ဆေးမှုတွေနဲ့ပတ်သက်လို့ဘယ်ပုံမှတက်ပြီးတော့အရေးယူမလဲမသိရသေးပေမဲ့လက်ရှိမှာဒီလူတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြောပါတယ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကအကျဉ်းသားများခွဲယူစစ်ဆေးပြီးတဲ့နောက်အကျဉ်းဦးစီးဌာနကဝန်ထမ်းတွေကိုအခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့နာမည်မဖော်လို့တဲ့အကျဉ်းထောင်နဲ့နေဆက်သူတို့ကလည်းအတည်ပြုပြောဆိုပါတယ်ဧပြီ18ရက်မြန်မာနစ်ဆန်းတရက်နေ့မှာစစ်ကောင်စီရဲ့လူငင်းခွင်းနဲ့မြစ်ကြီးနာအကျဉ်းထောင်ကနေအကျဉ်းနာ42ဦးကိုပြန်လုခဲ့တာမှာနိုင်ငံရဲ့အကျဉ်းနာ3ဦးသာပါဝင်ပါတယ်။အဲ့ဒီအထက်မှာကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC အကြံပေးပုဂ္ဂိုလ်တစ်ခါရောရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ပါဝင်ပါတယ်။ဒေါက်တာကလမ်ဆမ်ဆွန်ကတော့ပြန်လုပြီးတော့24နိုင်မပြည့်ခင်မှာပဲစစ်ကောင်စီတပ်ကပြန်လည်ဖမ်းဆီးသွားခဲ့တာပါ။ညီညာရေးအတွက်ပါဝင်ဖို့ပြန်လည်ခွင့်ယူစကားပြောတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့ဒီကနေ့အထိတော့ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူ
းဆလဘီရွှေကုတ်ကူကအွန်လိုင်းအနေညာလို့ဆွတ်ဆွဲပြောဆိုနေကြတဲ့လုပ်ငန်းပတ်သက်မှုတွေကိုကြည့်ကြအောင်ပါစစ်ကောင်စီရဲ့ပြည်ထောင်ဝန်ကြီးကိုတရုတ်ခီးစင်မှာစုချင်းမြင့်နေချိန်မှာပဲစစ်တပ်ကမြောက်ဒီမှာခြေကုတ်ပြန်ယူနိုင်ဖို့အတွက်အွန်လိုင်းလိမ့်လည်လုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့ BGF နဲ့ဂျာဆောင်တပ်ရဲ့အကူအညီကိုယူရတာကတရုတ်ဆိုးရမျက်နှာကိုဖြတ်ရိုက်လိုက်တယ်လို့အရှက်ရစေတဲ့လောက်ရလို့တရုတ်မြန်မာရေးစောင့်ကြည့်လေ့လာနေတဲ့နိုင်ငံတကာသုတေသီတူက VOA ကိုပြောပါတယ်တရုတ်အမေရိကန်ပါဝင်နိုင်ငံတကာရဲ့တုံ့ပြန်နိုင်ခြေတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုကြီးညာအေးကစူးစီးပြောပြပါမယ
်ဧပြီလ29ရက်နေ့မှာအဆုံးသတ်ခဲ့တဲ့စစ်ကောင်စီပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ရဲ့6ရက်ကြာတရုတ်ခီးစဉ်အတွင်းမှာတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးတဲ့နိုင်ငံသားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့Golden Great Wall Commemorative လို့ခေါ်တဲ့ဆုချီးမြှင့်ခဲ့တာပါတရုတ်ပြည်သူလူမျိုးရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်ကောင်စီဝင်ဝမ်ချာဟုံကလည်းတရုတ်နယ်စပ်ကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုတရုတ်နဲ့မြန်မာပူးပေါင်းနှိမ်နင်းရမှာရလက်ကောင်းတွေရခဲ့တယ်လို့ပြောပြီးမြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုရွှေငွေ5သန်းကူညီခဲ့ပါတယ်ဒီလိုအချိန်မှာမြန်မာနိုင်ငံထဲမှာနောက်ထပ်အွန်လိုင်းလိမ်လည်လုပ်ငန်းတွေအခြေတည်ရာ KNP နဲ့မြဝတီမြို့နယ်တွေကနောက်ဆုံးလက်ကျန်စစ်ခြေစိုက်စခန်းတစ်ခုဖြစ်တဲ့ခလာယာ205ကိုအဲ့ဒီရာဇဝတ်လုပ်ငန်းတွေမှာထဲထဲဝင်ပတ်သက်နေတယ်လို့ဆွဆွဲခံနေရတဲ့ KN နေကြားဆောင်တက် BGF KNA အကူအညီနဲ့စစ်ကောင်စီတပ်တွေကပြန်လည်ဝင်ရောက်ပြီးသူတို့အလံပြန်လွှင့်ခဲ့တာပါဒါကတရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုအကြီးအကျယ်ထိခိုက်စေတဲ့ကြားဖြန့်လုပ်ငန်းတွေကိုအပြည့်တိုင်ဖြည့်ရှင်းလို့တဲ့တရုတ်အတွက်အဆက်ရစေပြီးစော်ကားတဲ့လုပ်ရဖြစ်တယ်လို့ American ပြည်ထောင်စုငြိမ်းချမ်းရေး Institute USIP အဖွဲ့ကတရုတ်မြန်မာအရေးနဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေအကြောင်းသူတေသနာပြုစာရွက်တွေရေးသားထုတ်ဝေနေသူမြန်မာနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးဂျေဆင်တာဝါကသုံးသပ်ပါတယ်
It must have been a huge slap in the face to the Chinese, you know, the day they're giving out.
Tiyo dwa ka ba wu phya yai khan ya de lo a she ya sia ba be. Dutiya bu jou ji ya bi ko su chin myin ni dong ma be. Sit kaung si tat de ga mya wuri ma che kou yu nan bo. Ya zu wo long ngan ma pa win pat tat ni du de ko po po pi do mi khu la ya da ga de ge let twi phit pyet ni da ba.
To maintain a foothold in Miyawati, and I think that's very much the case.
Now sat dwa ni ne kyan ne ja saut tat BGF a twin pyaung KNA မြို့သားတက်မတော် KNA ခေါင်းဆောင်ဘုံမူကြီးစောချစ်သူနဲ့တူရွှေကောက်ကတရုတ်ရာဇဝတ်ခိုင်ခေါင်းဆောင်တွေကိုတရုတ်အစိုးရကဖမ်းဝရမ်းထုတ်တာမျိုးလှုပ်လာနိုင်တယ်လို့ Jason Tower က VOA ကိုပြောပါတယ်။မြဝတီမြို့နယ်တွေဟာရွှေကောက်ကမြို့တင်မှာဒေသခံနေကြဆောင်တက်ရဲ့ကာဝယ်ဆောင်ရှောက်မှုနဲ့တူတရုတ်စိုက်ဘာလိမ်လည်တဲ့တရုတ်ဝင်လုပ်ငန်းတွေကနှစ်အတန်ကြာကလေးကအခြေတည်နေတာပါ။မြောက်ပိုင်းညီနောင်သုံးဖွဲ့အကူအညီနဲ့သူ့နယ်စပ်တစ်လျှောက်အထူးဖြင့်ကိုကန့်ဒေသလောက်ကင်ကစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုခြေမုံခဲ့တဲ့တရုတ်အစိုးရဟာအဲ့ဒီစစ်စင်ရေးတွေအတွင်းရရှိခဲ့တဲ့သတင်းအချက်အလက်နဲ့ဂွင်းဆက်တွေကိုရွှေကုတ်ကိုအတွက်အသုံးချလာနိုင်စရာရှိတယ်လို့လည်း Jason Tower ကသုံးသပ်ပါတယ
် China's gained over the last couple of months since Operation 1027
တစ်စင်းနှစ်စက်ကစစ်စင်ရေးပြီးကြတဲ့ကပြီးကြတဲ့လပိုင်းတွေထဲမှာတရုတ်သတင်းအချက်အလက်တွေအမြောက်အများလက်ခံရရှိထားတာပါလက်ကင်ဖုန်းတွေကွန်ပျူတာတွေတိမ့်တဲ့ခြေကိုတရုတ်အာဏာပိုင်တွေစီတွဲပေးခဲ့ရတာပါဒါကြောင့်ကျူးလွန်သူတွေကိုတရားဥပဒေအရရေးယူနိုင်ဖို့တခြားနိုင်ငံတွေနဲ့အတူအချက်အလက်တွေဝေမျှတာတွေလှုပ်လာနိုင်ပါတယ
်ဒီလိုနယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေနှိမ်နင်းရမှာထောင်လိုင်းရေးသတင်းအချက်အလက်ဖလှယ်နိုင်မှုကိုလည်းအမေရိကန်အစိုးရကတရုတ်နဲ့အတူလက်တွဲလှုပ်ဆောင်နိုင်တယ်လို့သုံးသပ်ပါတယ်။တစ်ဖက်မှာလည်းကိုကန့်ဖြစ်စဉ်အပြီးမှာမြဝတီဒေသတစ်ဝိုက်ကိုအဓိကစိုးမိုးထားတဲ့ KN နယ်ကြားဆောင်တပ်ဖွဲ့အနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်အကြီးအကျယ်တုံ့လှုပ်သွားတယ်လို့ Jason Tower ကထောက်ပြပါတယ်။ကိုကန့်မှာစစ်ကောင်စီကသူတို့နဲ့တခြားလုံးအတူရပ်တည်လာခဲ့တဲ့အင်အားကြီးခေါင်းဆောင်တချို့ပါဝင်အွန်လိုင်းရာဇဝတ်လုပ်ငန်းမှာပါဝင်ပတ်သက်နေသူတွေကိုတကယ်တမ်းဖိအားတွေကျုံးလာခြင်းချင်းနဲ့ကြက်ထဲရောက်ချိန်မှာတရုတ်အာဏာပိုင်တွေလက်ထဲဝါကွက်အပ်ခဲ့တာကိုသူကဆိုလိုတာ
ပါ You've also started to see the key perpetrators in Miyawati such as
ဒါကကရင်နယ်ကျောင်းဆောက်တဲ့ BGF လို့မြဝတီအခြေစိုက်ရာဇဝတ်လုပ်ငန်းတွေမှာအဓိကပတ်သက်နေသူတွေအတွက်သူတို့ရဲ့ရာဇဝတ်လုပ်ငန်း Empire ကြီးကိုကာကွယ်နိုင်မဲ့ဒူဟာကျင်သုံးလာတာကိုစပြီးတွေ့ရမှာပါမြန်မာစစ်ကောင်စီကသူတို့ကိုအကာအကွယ်မပေးနိုင်တော့ဘူးဆိုတာထင်ရှားသွားလို့ပါဒီတော့အစိုးမှကရင်နယ်ကျောင်းဆောက်တပ် BGF နဲ့စောချစ်သူကိုကြားနေဖို့ဖြစ်သွားပြီးတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေဆက်သွယ်ဖို့ဖြစ်လာတာပါ
လက်လွတ်ခဲ့ရပြီဖြစ်တဲ့ခလာရ205စခန်းမှာစစ်ကောင်စီတပ်သားတချို့အလံလွဲ့ဓာတ်ပုံရိုက်ထုတ်ပြန်နိုင်ခဲ့တဲ့လက်တလောဖြစ်စဉ်ကတော့ကရင်နယ်ကျောင်းဆောက်တပ် BGF နေနဲ့ပထမကြားနေနေတဲ့အနေအထားကနေဒေတာတွေမှာအဓိကတော်လိုင်းအင်အားစုဖြစ်တဲ့ KN အမျိုးသားအစည်းအရုံး KNU KNLA ကိုတက်စာဖောက်တာဖြစ်တယ်လို့ BDF နေနဲ့သူ့အင်အားကိုမြဝတီမှာပိုးကြီးထွားလာအောင်လုပ်တာလို့ Jason Tower ကမှတ်ချက်ပြုပါတယ်။ခလာရ205ဖြစ်စဉ်ကစစ်ကောင်စီအတွက်အပြတ်သက်သက်သာဖြစ်ပြီးတကယ်တမ်းစစ်ရေးအရာတိုးတက်မှုမဟုတ်ဘူးလို့လည်းသူကထောက်ပြပါတယ်။ဒါဟာ KN နေကြားဆောင်တက်ခေါင်းဆောင်ဘုံဘူးကြီးစောချစ်သူရဲ့ဒေတာတွေမှာလွှမ်းမိုးဩဇာကြီးနေမှုကိုစစ်ကောင်စီကပြန်မိခိုးအသုံးချတာလို့သူကရှုမြင်ပါတယ
် And that's really I think more of a signal of Chitthu's influence and power which
ဒါကရာဇဝတ်လုပ်ငန်းနောက်ခံအင်အားနဲ့စောချစ်သူရဲ့ဩဇာအာဏာကြီးထွားနေတဲ့အချက်ကိုပြတာပါရွှေကုတ်ကိုအခြေပြုလိမ်လည်မှုလုပ်ငန်းတွေကဒေါ်လာဘီလီယံနဲ့ချီပြီးပိုင်ဆိုင်မှုတွေကိုကျွန်တော်ဆိုလိုတာပါနေကြောင်တက်ကသူ့ရဲ့တပ်ဖွဲ့ဝင်တွေရဲ့လူညုံရင်းနဲ့သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့ဒီနယ်မြေကိုထိန်းချုပ်ဖို့လိုပါတယ်။ကရင်နေကြောင်တက်ကဒါကိုပုံပြီးစိတ်ဝင်စားတာပါ။တစ်ချိန်ချင်းမှာမြန်မာစစ်တပ်ကဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မယူဆပါဘူး
။တစ်ဖက်မှာလည်းမြဝတီကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းအခြေပြုရာဇဝတ်လုပ်ငန်းတွေကိုဖြည့်ရှင်းနိုင်ဖို့ကဒေသတွေမှာအစင်လာရှိတဲ့ကရင်အမျိုးသားအစည်းအရုံး KNU KNLA အနေနဲ့လူမျိုးစုတွေအတွင်းကအင်အားစုအလုံးနဲ့စုစည်းမှုရယူပြီးကင်းနေကြဆောင်တက်အပါဝင်ပါဝင်ပတ်သက်နေသူအားလုံးကိုဖြည့်ရှင်းနိုင်မှုလိုတယ်လို့ Jason Tower ကကြံပြပါတယ်။ငင်းညက်တဲ့နီးလက်နဲ့ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ကမ္ဘာတစ်ဝန်းတက်ရောက်ထိခိုက်နေတဲ့ဘီလီယံတွေနဲ့ချီတက်မိုးရှိတဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေကိုနိုင်ငံတကာကနိုင်ငံပေါင်းစုံချိတ်ဆက်ဖြည့်ရှင်းတဲ့လုပ်ငန်းအဖွဲ့ထူထောင်ပြီးမနှိမ်နှင်းနိုင်သရွေ့ကရင်ပြည်နယ်ထဲမှာပပျောက်သွားရင်တောင်အေးအေးယူမှုအားနည်းတဲ့မြန်မာနိုင်ငံကတချို့ဒေသတွေအပါအဝင်တခြားနိုင်ငံတချို့မှာဆက်လက်ရပ်တည်ပြီးချင်းချောင်းနေဦးမှာဖြစ်ကြောင်းလည်းသူကထောက်ပြသွားပါတယ်ခင်ဗျာ
အခုတော့အာရှຫນွေဘွားတွေနဲ့မဲအကြောင်းကိုဆက်ချအောင်ပါပူးသုတေသနစင်တာရဲ့အချက်လက်တွေအရ အမေရိကန်ပြည်ထောင်စုမှာမဲပေးခွင့်ရတဲ့အုပ်စုတွေထဲအာရှຫນွေဘွားအမေရိကန်တွေဟာအများဆုံးတိုးလာနေတဲ့အုပ်စုဖြစ်ပါတယ်။ဒါကြောင့်သမ္မတတော်ဒေါ်နယ်ထရမ့်နဲ့ဂျိုးဘိုင်ဒန်တို့လိုလူတွေအတွက်အဓိကထားအာရုံစိုက်ဆံဖြစ်လာနေပါတယ်။ Scott Stearns သတင်းပေးပို့ထားတာကိုကိုကြီးချန်းကပြောပြမှာပါ။
ဖြူသူဒေသနာစင်တာရဲ့အချက်အလက်တွေအရလွန်ခဲ့တဲ့၄နှစ်ကထက်ဆိုင်ရင်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးနိုင်တဲ့အာရှຫນွေဘွားအမေရိကန်နှစ်တန်းကျော်ပိုရှိလာပါတယ်။ဒီလိုတိုးလာတာကြောင့်ဂျိုးဘိုင်ဒန်နဲ့ထရမ့်အကြားအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေဖြစ်တဲ့အရီဇိုနာ၊ဂျော်ဂျီယာနဲ့နီဗားဒါးလိုပြည်နယ်တွေမှာအပြောင်းအလဲတွေဖြစ်အောင်လုပ်ပေးနိုင်တဲ့အင်အားစုတစ်ခုဖြစ်လာတယ်လို့မဲပေးခွင့်တက်ကြွလှုပ်ရှားသူခရစ်စတန်ချန်းကပြောပါတယ်။
When campaigns are looking for
ဒီကောက်ပွဲတွေကကပ်ပြီးတော့နိုင်နေတာဆိုတော့မဲဆွယ်စည်းရုံးတဲ့လူတွေကလူသစ်တွေကိုရှာနေတာပါအာရှຫນွေဘွားအမေရိကန်တွေကိုသူတို့ဂယုစိုက်တင်ပါတယ်2020မှာကျမတို့မဲပေးနိုင်တဲ့လူကြီးက21000ခန့်နှုန်းကျော်ရှိပါတယ်ဒါကြောင့်ကျမတို့လည်းတက်ကြွနေတာပါအ
ာရှຫນွေဘွားအမေရိကန်တွေအနေနဲ့သမရတအူးမှာဘာတွေရှိတင်တယ်လဲဆိုတာကို VOA ကမေးမြန်းခဲ့ပါတယ
် To me I'm looking for a good energy
ကျွန်တော်ကတော့သမရမှာကောင်းတဲ့စွမ်းရည်ရှိတင်တယ်လို့ထင်ပါတယ်သူလည်းအောင်လူတွေလှုပ်ပေးတာကိုစောင့်နေမဲ့အစားဆုံးမြတ်ချက်တွေမှန်းအားပါမယ
် and not just waiting on the staff around him to do that but
to me it doesn't matter with the ages
ကျမတို့ကတော့အသက်ကအရေးမကြီးပါဘူးအလုပ်လုပ်နိုင်ရင်နိုင်ငံသားတွေပိုကောင်းအောင်ကူညီပေးနိုင်ရင်အလုပ်ကောင်းတွေရအောင်စီးပွားရေးအခွင့်အလမ်းကောင်းတွေရအောင်လှုပ်ပေးနိုင်ရင်စစ်မဖြစ်အောင်ကာကွယ်ပေးနိုင်ရပါပြီဒါအားလုံးအတွက်အဓိကကြတယ်လို့ကျမထင်တယ်
try to protect from the war that is the main thing for everyone I believe
I like to see more young people
လူငယ်တွေနေရပိုရလာတာကိုမြင်ချင်ပါတယ်အကြောင်းကတော့သူတို့မှာအချိန်ရှိတယ်လေခွန်အားလည်းပိုရှိပါတယ်လူကြီးတွေမှာမရှိဘူးမဟုတ်ပါဘူးဒါပေမဲ့လူငယ်မျိုးဆက်တွေအတွက်အချိန်ရောက်ပြီလေ
I really think that everyone on
ဒီမတင်တာကတော့သမရလုံးမဲ့လူတွေကလူငယ်မျိုးဆက်တွေပဲဖြစ်တင်ပါတယ်ဒါကိုတကယ်ယုံကြည်တာပါ
အာရှຫນွေဘွားအမေရိကန်တွေပစိဖိတ်ကျွန်းသားတွေနဲ့ဟာဝိုင်းဌာနေတိုင်းဒေသမဲဆန္ဒရှင်တွေဟာစီးပွားရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်စိတ်လှုပ်ရှားတက်ကြွကြတယ်လို့မနစ်ကကြောက်ယူခဲ့တဲ့ AP သတင်းဌာနစစ်တမ်းတစ်ခုမှဖော်ပြပြီး10ယောက်မှ3ယောက်ရဲ့ဦးစားပေးကလူဝင်မှုကြီးကြပ်ရေးနဲ့ငွေကြေးဖောင်းပွားမှုကိစ္စတွေဖြစ်ပါတယ
် I think it's more the immigration
ကျမကတော့လူဝင်မှုကြီးကြပ်ရေးကိစ္စကပိုရင်းကြီးပါလေ။အာရှຫນွေဘွားအတိုင်းဝိုင်းနေကြအထူးသဖြင့်ကမ်ဘောဒီးယားတွေကိုပြန်ပို့ခံရတာတွေများလာပါလေ။လူဝင်မှုကြီးကြပ်ရေးကိစ္စကိုပိုတည်ခြင်းပြီးတော့ရွှေပြောင်းချေချသူတွေကိုကူညီဖို့မလုပ်နိုင်မလဲဆိုတာကိုသိချင်ပါလေ
။ Healthcare
ကျန်းမာရေးကျန်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေလူဝင်မှုကြီးကြပ်ရေးကိစ္စတွေကကျွန်တော်အတွက်အလွန်အရေးကြီးပါတယ်။မဲပေးခွင့်နဲ့ရွေးကောက်ပွဲမှာအနောက်ရှက်ကင်းကင်းကျင်းပနိုင်ဖို့ကလည်းအရေးကြီးပါတယ
် Not messed with and everything's legit
the three issues important to me include
ဒီမှာတွေ့အရေးကြီးဆုံးကိစ္စက၃ခုကတော့လူဝင်မှုကြီးကြပ်ရေးစီးပွားရေးနဲ့ယူကရိန်းနဲ့အစ္စရေးမှာဖြစ်နေတဲ့စစ်ပွဲတွေပါရှင်အစ္စရေးကစစ်ပွဲကအရှေ့အလယ်ပိုင်းထိထပ်တိုးဖြစ်လာနိုင်ပါတယ
်ပြီးခဲ့တဲ့နှစ်နှစ်ကပန်ဆယ်ဗေးနီးယားပြည်နယ်မှာကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့အာရှຫນွေဘွားတွေရဲ့မဲဟာထဲစဉ်းစားရမယ့်အကြောင်းအရာတစ်ခုဖြစ်ခဲ့ပြီးလာမယ့်သမရရွေးကောက်ပွဲမှာတော့အကျိန်းနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာပါတီနှစ်ရက်လုံးရဲ့မဲဆွယ်စည်းရုံးမှုတွေကအဓိကအာရုံစိုက်လာရမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေ၊ပျော်လင့်ချက်တွေ၊ပို့ကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးအကြောင်းမပြောမီပါဒီတစ်ပတ်တော့တွေ့ဆုံမင်းမြန်ကနဲ့စကြပါတယ်ယူကရိန်းဖြစ်စဉ်ကိုအကူအကားပြီးမြန်မာစစ်ကောင်းဆောင်တွေကိုလည်းနိုင်ငံတကာရာဇဝတ်တရားရုံးမှာတရားစွဲလို့ရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းခိုဆလဲဥချော်မိုးထွန်းကပြောလိုက်ပါလေဒီလိုနိုင်ငံတကာကတရားစီရင်ရေးစနစ်တွေနဲ့အတူကုလသမဂ္ဂရန်ရအောက်ကအရေးယူနိုင်တဲ့လမ်းကြောင်းတွေကို သံမကြီးဦးကျော်မိုးထွန်းကပြောသွားတာပါကိုရင်းညာကြီးကမေးမြန်းထားပါတယ
်ဟုတ်ကဲ့များအခုနောက်ဆုံးအပိုင်းကတော့အခုတက်လုံးမှာပဲအဲလူခွေကောင်စီရပါတော့လက်နက်နဲ့လင်းစီပိတ်ပင်မှုသဘောတူတဲ့ကိစ္စဖြစ်လာပါတယ်များဖွဲ့ဝင်နိုင်ငံအားလုံးပေါ့နော်48နိုင်ငံဆိုပြီးတော့ကျွန်တော်နားလည်ပါတယ်များဒါကအလုံးတောင်းဆိုနေကြတဲ့ပေါ့နော်ဒီ NC ရှော့ချတာလက်နဲ့မပန့်ဘူးတာပေါ့နော်အဲ့တော့ဒါမျိုးတွေရက်တန့်သွားဖို့အတွက်ခြေလှမ်းပေါ့နော်အောင်မြင်မှုခြေလှမ်းလို့ပြောလို့ရလားမလ
ားအဟုတ်ကဲ့ပထမဆုံးပေါ့နော်ဒီလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံပေါ့နော်ဒီလိုမျိုး match လာက EU ကဥဆောင်တင်သွင်းတဲ့အဲ resolution ပေါ့နော်ဆိုတော့ပုံမှန်အဖြစ်ပေါ့နော်ချို့နိုင်ငံတွေကမဲခေါ်တဲ့ဥစ္စာတွေရှိတယ်ပေါ့နော်အဲဟို EU နဲ့ OIC ပေါ်ဝီတင်တဲ့ resolution ဆိုတော့ပုံမှန်အဖြစ်အဲဟိုမဲမခွဲဝဲနဲ့အတူပြုတယ်ပေါ့နော်အခုဒီ match လာမှာလုပ်တဲ့အခုပြီးခဲ့အခုရက်ပိုင်းမှာပေါ့နော်အတူပြုလိုက်တယ်လူခွင့်အေးကောင်စီမှာအတူပြုလိုက်တဲ့ဆုံးဖြတ်ချက်ဆိုရင်မဲမခွဲဝဲနဲ့အတူပြုလိုက်တာဖြစ်တယ်ပေါ့နော်ဒါကဒါကြိုဆိုရမယ့်အချက်ဒါကြောင့်လူခွင့်အေးကောင်စီအဖွဲ့ဝင်တွေအားလုံးကျေးဇူးတင်တယ်ပေါ့နော်မဲမခွဲဝဲနဲ့အတူပြုလိုက်တဲ့အတွက်ကြောင့်ဒါကြောင့်ပေါ့နော်အခုဟိုဒီဆုံးဖြတ်ချက်မှာပါတဲ့ဥစ္စာပေါ့နော်ဆုံးဖြတ်ချက်မှာပါတဲ့ဥစ္စာတွေကြည့်ရင်တော့မဲမခွဲဘဲနဲ့အတီးပြုတ်လိုက်ပြီးဆိုရရပေါ့နော်တော်တော်များများဟိုပေါ့နော်ဟိုဖေတာလောက်လာလို့ပြောရမှာပေါ့နော်ဟိုအရန်ပြင်းတဲ့ဥစ္စာတွေတစ်ပြေးနဲ့ short လာတယ်လို့ပြောရမှာပေါ့အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ခုနပြောနော်ဒီ arms and bargo ကိစ္စတွေဒီလိုမျိုးပေါ့နော် leniency တင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလားတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်နေအဲ့ဒါအရန်ကောင်းတယ်အဲ့ဒီလူခွင့်ရေးကောင်စီမှာပါတဲ့ elements တွေကတော့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ဒီ New York ဘက်အပိုင်းမှာရှိတဲ့ mechanism တွေပေါ့နော်ဒီမှာ General Assembly ရှိတယ်အဲနောက်ပြီးတော့လုံခြုံရေးကောင်စီရှိတယ်ပေါ့နော်အဲ့ဒီအတွက်ကိုကားလို့ရနိုင်တဲ့ပေါ့နော်ဆုံးဖြတ်ချက်အစိုးတစ်ခုဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်ကတော့တိုးတက်မှုတစ်ခုအဖြစ်မြင်တယ်ဒါကိုကျွန်တော်တို့ကောင်းကောင်းပေါ့နော်အသုံးပြုသွားဖို့လိုမယ်နိုင်ငံအနေနဲ့လည်းပေါ့နော်ဒီမှာပါတဲ့အချက်လက်တွေကိုတတ်နိုင်လို့များဒီထက်ပို့ပြီးတော့အားကောင်းအောင်ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့လိုမယ်ပေါ့နော်ဒါကြောင့်ကျွန်တော်လူမျိုးကောင်စီလူခွေကောင်စီဖွဲ့ဝင်တွေကိုကျေးဇူးတင်တယ်အဲနောက်ပြီးတော့ဒီအထူးဖြင့်ဒီလူမျိုးဆုံးဖြတ်ချက်အစိုးရကိုမဲမခွဲဘဲနဲ့အတည်ပြုနိုင်ခဲ့တာဟုတ်လည်းပေါ့နော်ဒီဥဆောင်တင်သွင်းတဲ့အဲ EU delegation ကိုလည်းအဲကျေးဇူးအထူးတင်တယ်ပေါ့နော်ဒါကြောင့်ဒါကြိုဆိုရမယ့်ကိစ္စတစ်ခုလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင
်ဗျโอเคဒါကိုလက်တွေ့အကောင့်ထဲပို့ဖို့ကြာရောဘလို့အကောင့်ထဲပို့နိုင်လဲခင်ဗျတကယ်တမ်းမြင်နိုင်မှုတကယ်ပြိပယ်နိုင်မှုအတွက်ဘလို့အကောင့်ထဲပို့နိုင်ပါလဲခင်ဗျ
လူခွင့်ရေးCouncil ရဲ့ဆုံးဖြတ်ချက်တွေအကုန်လုံးကတော့ဗောနော် legally binding တော့မရှိပါဘူးဗောနော်ဒါပေမဲ့လည်းကျွန်တော်တို့ဒါကနိုင်ငံတွေကနေပြီးတော့အတည်ပြုထားတာဖြစ်တဲ့အတွက် morally binding ရှိတယ်ဗောနော်ကျွန်တော် politically binding လည်းရှိတယ်ဗောနော်ဘာလို့ဆိုတော့ဒါကိုးကားလို့ရတဲ့ဥစ္စာဗောနော်ဒါကြောင့်ဒီအကောင့်ထဲပေါ်မှုအပိုင်းပါဗောနော်အကောင့်ထဲပေါ်တဲ့နိုင်ငံတွေကတော့တိတိကျကျပေါ်သွားလို့ရမယ်ဒီ account ထဲမပေါ်တဲ့နိုင်ငံတွေမပေါ်ရင်ဘာဖြစ်မလဲဆိုတော့မေးခွန်းတော့ရှိတာပေါ့နော်ဆိုတော့ဒီလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်အဆိုဖြစ်တဲ့အတွက်တော့ account ထဲမပေါ်တဲ့လူတော့အရေးယူလို့တော့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဖိအားတော့ပေးလို့ရတယ်ဒီအထူးသဖြင့်ပေါ့နော်လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဆိုရင်တော့ပို့ပြီးတော့ဖိအားပေးလို့ပို့ကောင်းတာပေါ့နော်ဘာလို့ဆိုတော့ဒီထဲမှာလည်းကျွန်တော်တို့အိနီးချင်းနိုင်ငံတွေလည်းပါနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဓာတ်တွေကိုပေါ့နော်ထောက်ပြပြီးတော့သူတို့ကိုဟိုဖိအားပေးလို့ရမယ်အဲနောက်ပြီးတော့ပေါ့နော်အဲ့ဒီမှာပါတဲ့စာသားတွေကိုကျွန်တော်တို့ခုနအရှိန်မှာပြောလို့ဒီဘက်ဒီမှာကျွန်တော်ပြန်သုံးလို့ရအောင်ကျွန်တော်လုပ်လို့ရမယ်เนาะဒီလိုမျိုးနဲ့အဲကျွန်တော်တို့ဒီဆုံးဖြတ်ချက်အစိုးပေါ့နော်အဲကျွန်တော်ပို့ပြီးတော့အားကောင်းလုပ်လာနိုင်လို့တော့အဲကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့လာတူဆုံးဖြတ်ချက်မျိုးကိုဒီဘက်လုံခြုံရေးကောင်စီမှာဆိုရင်ရောဖြစ်လာနိုင်ကြရှိလားမ
ြတ်လုံခြုံရေးကောင်စီရဲ့ဥစားတော့ဗောနော်အဲဒီ setting ကတော့လူခွင့်ရေးကောင်စီရဲ့ setting နဲ့တော့နည်းနည်းလေးတော့ကွာတာဗောနော်အဲဒါကြောင့်လုံခြုံရေးကောင်စီမှာအထူးဖြင့် P5 ရှိနေတယ်ဗောနော် P5 ရှိနေတဲ့အတွက်ကြောင့် P5 မှာကျွန်တော်တို့ဒ ီဗီဒီယိုပါဝါရှိတဲ့လူတွေပေါ့နော်သူတို့ရှိတဲ့အတွက်ကြောင့်ပတ်ဖြစ်နိုင်ဤမဖြစ်နိုင်ဤဆိုတဲ့ဥစ္စာကတော့ခုနဒီလိုမျိုးမူကျန်းကိုပေါ့နော်ဆုံးပြတ်ချက်အဆိုမူကျန်းကိုတင်တဲ့အခါအဲ့မှာဆွေးနွေးတဲ့အပေါ်မူတည်ပြီးတော့မှပဲကျွန်တော်တို့ပြောနိုင်တဲ့ဥစ္စာမျိုးရှိတယ်ပေါ့နော်တချို့ဥစ္စာတွေမှာကြတော့ကြိုပြောရတာလည်းနည်းနည်းခက်တယ်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်အရှိမပြောခဲ့လို့ပေါ့နော်ဒီဥပမာအဲကျွန်တော်2020ဇူလိုင်လကအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်အဆိုဆိုရင်အဲကျွန်တော်တို့ကောက်ွက်မလားအဲဂျာနေမလားဆိုတဲ့ဥစ္စာတော့ last minute ကြာမှာပဲတည်ကြရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ကျွန်တော်လုတ်ဆရာရှိတာပဲလုတ်သွားဖို့လုပ်မယ်ပေါ့နော်ဘလို့ဖြစ်လာမလဲဆိုတဲ့ဥစ္စာတော့တကယ်အဲ action ယူတဲ့အချိန်မှပဲကျွန်တော်ပြောလို့ရပါမယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဗျာဒါဆိုရင်နောက်တစ်နည်းရပါတော့အားလုံးတက်ကြွလှရှားသူတွေလည်းပြောကြတဲ့ဒီတစ်နည်းကတော့ဒီစစ်တပ်ကကျူးလွန်နေတဲ့ရာဇဝတ်မှုလို့နိုင်ငံတကာစောင့်ကြည့်သူတွေကဆွဆွဲကြတဲ့အခြေအနေတွေပေါ့နော်အဲ့အတွက်လုံခြုံရေးကောင်စီကိုမဖြတ်ဘဲတခြားနည်းလမ်းပေါ့နိုင်ငံတကာတရားရုံးလိုမျိုးကနေပြီးတော့အဲသွားလိုက်တဲ့နည်းနဲ့အရေးယူဖို့ဖြစ်လာနိုင်ကြရောဘယ်လိုရှိပါလဲဗျာ
ဟုတ်မဖြစ်နိုင်လို့တော့ဘာမှဘယ်យ៉ាងမှပြောလို့မရပါဘူးပေါ့နော်ဟိုကျွန်တော်တို့ဒီ ICC မှာပေါ့နော်မြန်မာကိစ္စပေါ့နော်အာရှိထားပြီးသားဖြစ်တယ်ပေါ့နော်မြန်မာကိစ္စရှိထားတယ်ဆိုတဲ့ဥစ္စာမှာဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့ပေါ့နော်အဲဟိုဆွဲထားတဲ့အမှုရှိတယ် ICC မှာဆိုတော့မြန်မာနိုင်ငံကတော့ကျွန်တော်အခုလောလောဆယ်ချီပေါ့နော် role statute ကိုလက်မှတ်မထိုးရသေးဘူး ICC အဖွဲ့ဝင်မဟုတ်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီ NUG အနေနဲ့2021ဒုံးကပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံကိုဒီ article 12.3 rome statute ရဲ့ပေါ့နော် article 12.3 အောက်ကနေပြီးတော့ဒီ icc ရဲ့ jurisdiction ရှိပါတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ declare လုပ်ထားတာရှိတယ်ဘူးဒါကိုအသုံးပြုပြီးတော့လည်းအဲ action ယူလို့ရတယ်အဲနောက်ပြီးတော့ပေါ့နော်အခုဒါကျွန်တော်တို့အရှိမလဲဥပမာ precedent ရှိတယ်လို့ပြောလို့ရအောင်နော်ဘာလို့ဆိုတော့ ukraine ကိစ္စဆိုရင်လည်းဒါ Ukraine က ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ဘူးဒါပေမဲ့သူက123အောက်ကနေပြီးတော့သူ case ကို ICC မှာကြားနာလို့ရတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကိစ္စကလည်းအရှိမ precedent ရှိပြီးတဲ့ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလောက်ပေါ့နော်ဒီပြည်သူတွေပေါ့လူမဆန်စွာပေါ့နော်ဒီ international crime တွေကျူးလွန်နေတဲ့ဒီမအလားနဲ့အပေါင်းပါတယ်အဲသူတို့ကိုတကယ်ဘောနော်ရေးယူအပြစ်ပေးဖို့ကအချိန်ကလွန်အောင်လွန်နေပါဘူးဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းနေတယ်ဘောနော်ဒီလိုလမ်းကြောင်းတွေအားလည်းရှာတင်ပါတယ်ကျွန်တော်တို့ဟိုဒါကြောင့်မို့လို့ဘောနော်ဟိုယူကရိန်းရဲ့ဥပမာကိုယူပြီးတော့ကျွန်တော်တို့ကိစ္စအားလည်းဆောင်ရွက်လို့ရတဲ့အရာတစ်ခုလို့ဟိုပြောလို့ရတယ်เนาะဒါကြောင့်ကျွန်တော်တို့ကိစ္စဆိုကျွန်တော်ပြည်သူတွေကအရန်ကိုတောင်းဆိုနေတဲ့အရာဘောနော်ဘာလို့လဲဆိုတော့ဒီလိုဆောင်ရွက်ပေးခြင်းအပြင်ကျွန်တော်တို့ပြည်သူတွေကိုလည်းကာကွယ်ပေးရရောက်တယ်ကျန်းဖက်မှုတွေပေါ့နော်ဆက်မဖြစ်အောင်လဲတားဆီးပေးရရောက်တယ်ပေါ့ဒါကြောင့်ဒီလိုကိစ္စကကျွန်တော်တို့တွေအနေနဲ့တော့တိုက်တွန်းတော့တိုက်တွန်းနေမှာပေါ့နော်ဒါကြောင့် ICC အနေနဲ့လည်းပေါ့နော်ဒါဟိုလက်ခံလာအောင်သူတို့ဤသူတို့ဟန်နဲ့လည်းစဉ်းစားလို့ရတဲ့အနေအထားမျိုးရှိပါတယ်ဒါကြောင့်ဒါဟိုတော့လည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့ပေါ့နော်ဟို NUG ကလည်းပြောထားတာရှိတယ်ကျွန်တော်ဒါဟိုလည်းထပ်တွန်းသွားဖို့လည်းရှိတယ်အဲနောက်ပြီးတော့ဒီအခုလိုမျိုးပြည်သူတွေ CSO တွေ NGO တွေကနေပြီးတော့ပို့ပြီးတော့ပေါ့နော်ကျွန်တော် NGO ကထုတ်ထားတဲ့အတန်းကိုပို့အားကောင်းအောင်လုပ်လိုက်ခြင်းအားဖြင့်ပေါ့နော်ကျွန်တော်သွားလို့လည်းလမ်းကြောင်းရောက်မယ်လို့တော့ကျွန်တော်ယူဆပါတယ်ဒါကြောင့်ကျွန်တော်တို့ဒီလမ်းကြောင်းကိုလည်းကျွန်တော်ဆက်တွန်းသွားဖို့လိုပါမယ်ပေါ့နော်ဒီလုံခြုံရေးကောင်စီရဲ့အဲက referral အားမှာအချိန်ကိုစောင့်နေရင်တော့ကျွန်တော်ဘယ်လောက်ရှိမှမသိဘူးဒါကြောင့်ကျွန်တော်ရှိသမျှ parallel ပေါ့နော်နှစ်လမ်းပဲရှိရှိသုံးလမ်းပဲရှိရှိလေးလမ်းပဲရှိရှိပေါ့နော်အဲရှိသမျှလမ်းတွေကိုကျွန်တော်တို့အသုံးပြုပြီးတော့ဒီကျွန်တော်တို့ပြည်သူတွေပေါ်ဟိုဒီကျူဒီတကယ်မတရား atrocity တွေကိုကြီးလွန်နေတဲ့ကျူးလွန်ခဲ့တဲ့အဲဒီမာလာနဲ့အပေါင်းပါတွေကိုတော့ပေါ့နော်ကျွန်တော်တို့ဟိုဒီ ICC မှာတော့ခုံလုံးကတော့တကယ်ကိုတင်တင်နေတဲ့အရာတစ်ခုဖြစ်ပါတယ်လို့တော့ကျွန်တော်ပြောလို့ပါတယ်ဟု
တ်ကဲ့ဗျာအခုနောက်ဆုံးမိကောအနေနဲ့ပေါ့နော်ဒီအခုကုလသမဂ္ဂဆင်မြက်ပေါ့နယူးယောက်ဆင်မြက်အထူးသဖြင့်တော့ကုလသမဂ္ဂလုံခြုံရေးကောင်စီဆင်မြက်မှာရှေ့အလားလာပေါ့နော်မြမအရေးအတွက်ဆိုရင်ဒီနှစ်ထက်မှာပဲဖြစ်ဖြစ်ရှေ့အလားလာကဘယ်လောက်ထိမျောလင့်လို့ရမလဲဘာတွေဆက်လုပ်ဖို့မြင်ရလဲမြ
အခု open briefing ဖြစ်သွားတဲ့ဥစ္စာပေါ်ဟိုပဲထောက်ရှုပြီးတော့ပေါ့နော်ကျွန်တော်တို့ အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့ပေါ့နော်ဒီဆုံးဖြတ်ချက်အဆိုချနိုင်ဖို့အတွက်ကိုဟိုကျွန်တော်တို့ UK ကတော့ပန်ဟိုတာပေါ့နော်ဆိုတော့ UK နဲ့အတူပေါ့နော်အခြား US တို့ပေါ့နော်အခြားနိုင်ငံတွေပေါ့နော်ပြင်သစ်တို့ပါအပါဝင်အခြားဟိုရွေးကောက်ခံနိုင်ငံတွေပေါ့နော်ကျွန်တော်တို့အာရှဆိုရင်ကျွန်တော်တို့ဟိုဂျပန်ရှိတယ် UK ရှိတယ်ပေါ့နော်အော်ဒီဘက်ဥရောပဆိုရင်မော်တာရှိတယ်အဲကျွန်တော်တို့အဲဆလိုဗီးနီးယားရှိတယ်ပေါ့နော်အဲဒီဘက်အာဖရိကမှာဆိုရင်လည်းပေါ့နော်အာဖရိက၃နိုင်ငံအဲဖြစ်တဲ့အယ်ဂျီးရီးယားရှိတယ်အာစီရီယိုလီယွန်ရှိတယ်မော်ဇမ်ဘစ်ရှိတယ်ပေါ့နော်ဆိုတော့အဲနောက်ပြီးတော့ဒီဘက်လက်တင်အမေရိကမှာဆိုရင်လည်းပေါ့နော်အီကွေဒေါ်ရှိတယ်ဂယာနာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီနိုင်ငံတွေကပြောကြားချက်တွေကိုပြန်ထောက်ရှုရင်ပဲပေါ့နော်နိုင်ငံအများစုကတော့ကျွန်တော်တို့ပေါ့နော်တကယ်ဟိုမော်တာဆိုရင်လည်းတကယ်ကိုဒီပြတာတာပြောရပါတော့ဒီကျွန်တော်တို့ဒီ decisive ဖြစ်တဲ့ action ယူဖို့လိုနေပြီယူဖို့ယူပါဆိုတဲ့ဥစ္စာကသူမိကုံးမှာလဲပေါ့နော်တိုက်တွန်းသွားတာရှိတယ်ပေါ့နော်ဒါကြောင့်အဲကျွန်တော်တို့အနေနဲ့ဒါကတော့ကျွန်တော်တို့အတွက်ရောင်းဟိုပေါ့နော်ဟိုရောင်းနေတစ်ခုလိုပဲလို့တော့ပြောလို့ရမယ်အဲအဲ့ဒီကနေတဆင်ပေါ့နော်ဖွဲ့ဝင်နိုင်ငံတွေအနေနဲ့အခု UK လို့ US တို့ဥဆောင်လုပ်နေတဲ့ဒီဆုံးဖြတ်ချက်အဆိုမူကျမ်းကိုတင်ထိုင်အောင်အတွက်ပေါ့နော်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကဝိုင်းပြီးတော့ဆောင်ရွက်ပေးတယ်ဆိုရင်တော့ဒါတစ်ပြေးနဲ့အချိန်ရလာမယ်ဥစ္စာရှိတယ်ပေါ့နော်ဘယ်တော့ဘယ်အချိန်မှာဆုံးဖြတ်ချက်ချနိုင်မလဲဆိုတော့ဘူလောလောဆယ်မှာတော့ပြောလို့ခက်သေးတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဆက်ပြီးတော့ဒီဆုံးဖြတ်ချက်ချနိုင်အောင်တော့ဆက်ပြီးတော့တွန်းအားပေးသွားမှာပါမယ်ဆက်ပြီးတော့ပေါ့နော်လိုအပ်တဲ့အခန်းကဏ္ဍနေပြီးတော့ပါဝင်အဲဆောင်ရွက်ပါဖို့ရှိပါမယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင
်ဗျာတမကြီးခင်ဗျာကျေးဇူးများတင်ပါတယ်အချိန်အများကြီးပေးပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ကိုချင်းချင်းရေးတင်ပြခဲ့တာပါလူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်ရအောင်ပါတိုက်ပွဲတွေပြစ်ထန်နေတဲ့ရခိုင်ပြည်နယ်အတွင်းမှာလမ်းတွေပိတ်ထားတာကြောင့်ကုန်တွေကရှပီဈေးတွေကကြီးနေပါတယ်ဒီခက်ခဲကိုနေဆက်ခုံတွေကတစ်ဆင့်တစ်စိတ်တစ်ပိုင်းဖြစ်ရှင်းနိုင်မှုလည်းပြည်နယ်တွင်းမှာမျှော်လင့်နေကြပါတယ်ဒီသတင်းပါစီးပွားရေးစီစဉ်ပါမတ်သိထိုက်ကတင်ပြထားပါတယ
်ရခိုင်ပြည်နယ်တဝမ်းမှာတော့စစ်ကောင်စီတပ်ဖွဲ့တွေနဲ့ရခိုင်တပ်တော်ကနေအရက်ခတပ်တော်အဖြစ်နာမည်ပြောင်းထားတဲ့ AA တပ်တွေကြားတိုက်ပွဲတွေကပြည်နယ်တောင်ပိုင်းကတန်တွဲတောင်ခုတ်နောက်ကုံသွေးရေးစခန်းတွေရှိရာမောင်တော်ဘူးဒီတောင်တို့မှာလည်းရှိနေပါတယ်တိုက်ပွဲတွေအေးသွားတဲ့ဒေသတချို့မှာတော့စစ်ရှောင်းတွေနေရာရင်းကိုပြန်ကြပြီမဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကစိတ်မချရတဲ့အနေအထားဖြစ်တယ်လို့ပြည်သူ့လွတ်တော်အမဟာဥဖေတန်းက VOA ကိုပြောပါဗျ။တောင
်ကြားတွေကတော့ဟိုတို့ကတော့မျောနေချက်ကမကြခင်အဲဒီတိုက်ပွဲတွေပြီးသွားပြီမဲ့ပေါ့။တချို့လည်းပြီးသွားတဲ့အခါမှာကိုမျိုးကိုရွာကိုဟိုပြန်လာကြရတယ်ပေါ့နော်။အဲဒါမဲ့သူတို့ရဲ့စစ်ကောင်စီကလည်းလေရင်နဲ့အဲ့မျိုးမထိန်းထားသူများထိန်းချုပ်ထားတဲ့နည်းတွေပေါ့ပြည်တွေအခုကထိန်းချုပ်ထားတဲ့နည်းတွေကိုလာပြီးတော့ဟိုမသိရင်အခါမသိရင်မသိတယ်လို့သူထိန်းအထင်တယ်လို့ပေါ့တော့ဇင်းနဲ့ဘုံကျဲတာတို့အမြောင်းနဲ့ပြစ်တာတို့အဲ့လိုမျိုးရှိတယ်ဒါကြောင့်တော့မျိုးတွေကိုပြောင်းပြီးတော့မဝင်ရဲသေးဘူးပေါ့နော်အဲ့လိုဟိုရှင်မျိုးရှိတဲ့အခါမှာအဲသူတို့ကနှိစက်ရရှင်မျိုးသားချင်းတွေအဲနှိစက်ရခင်မင်းမှုရှိတဲ့သူတွေရှိမှအဲ့လိုပဲခုအောင်ပြီးတော့ပေါ့နော်သူတို့ရှိမှအခုကြီးတောင်းပြီးတော့ဟိုနေကြရတယ်ဒီသူတွေဒီလောကအခက်အခဲရှိတဲ့အောက်ရှေ့ပြည်သူတွေဆိုရင်တော့ဒါရွာရွာကကျွေးမွေးထားတာပေါ့စိတ်နဲ့ရှင်တွေကဒါပေမဲ့ရေရှိတော့အဲ့လိုအခက်အခဲမျိုးကတော့ရေရှိတော့ခံနိုင်မှာမဟုတ်ဘူးပေါ့နော်
တန်တွဲနဲ့တောင်ခုတ်တို့မှာလည်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတန်တွဲဒေသခံအမျိုးသမီးက VOA ကိုပြောပါတယ်
။အော်လီရင်ကလည်းဟုတ်လီရင်ကလည်းအခုလက်ရှိဒီတိုက်ပွဲဖြစ်နေတဲ့ပတ်ဝန်းကျင်မှာပဲလီရင်နဲ့ဘုံကျဲတာတို့ဘာလို့ရောရှိပါလဲဟုတ်မြို့ပေါ်မှာတော့လီရင်ဝဲတာရှိတယ်ဒါပေမဲ့ဒီဘုံကျဲတာတို့ဘာလို့ရောမသိပါမရှိပါဘူးဟုတ်
ကူလာတမ်ကလူခွေမဟာမင်းကြီးယုံကတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဟာလူမျိုးရေးတင့်မာမှုတွေထပ်ပြီးတော့ပေါ်ပေါက်လာမယ်အရှိကိုသတိပေးထားပါတယ်။ကူလာတမ်ကလူခွေမဟာမင်းကြီးယုံပြောခွင့်ရဂျရမီလော်ရန့်စ်ကကူလာတမ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ Intensified fighting in Rakhine State between the military and the Arakan Army
ရခိုင်ပြည်နယ်တွင်မှာအာရခတပ်တော် AA နဲ့စစ်တပ်ကြားတိုက်ပွဲတွေနဲ့အတူရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းဝိုင်းကြမှာပါတင်းမာမှုတွေတိုးလာနေတာကြောင့်အရတားလူတို့အတွက်ချင်းချောက်မှုကြီးဖြစ်နေပါတယ်လို့သူကပြောခဲ့ပါတယ်တိုက်ပွဲတွေကြောင့်အသွားအလာတမ်းမြစ်ကန့်သတ်မှု၊နေမြေမလုံခြုံမှုကြောင့်အခြေခံစစ်နယ်ရိတ်ခါရှားပါးစည်းကြီးမှုကပြည်내တွင်မှာအခက်အခဲကြီးတစ်ခုဖြစ်နေပါတယ်
ကြည်သူလွတ်တော်အမဟောင်းဦးဖေတန်းက VOA ကိုအခုလိုပြောပါတယ
်ဝယ်မယ်ဆိုရင်ဝေလို့ရတဲ့ပစ္စည်းတွေရှိတာပေါ့နော်ဥမာလောင်စာရှိရဆိုရင်တော့သူနည်းသူဟာနဲ့ဝင်ကြရတာတွေရှိတာပေါ့နော်ခေကြီးတွေအများကြီးပြီးပြီးတော့ဝင်ကြရရှိဒါမဲ့၃ဆ၄ဆလောက်တက်သွားတော့နော်အစီအစဉ်တွေတော့ရှိမှာအတော့ကောင်းမှတော့ရှိရကအဲအဲ့လိုဖြစ်သွားတဲ့အခါမှာအရင်တော့ကစီတရီတာစီတကားလောက်ဝင်မှရှိတော့ရှိတယ်အခုစီတရီတာကိုတောင်းဆောင်ပြသွားရဆိုတော့လူတွေဘယ်တော့မှမသုံးနိုင်တဲ့အခြေအနေမျိုးဟိုဖြစ်သွားတာပေါ့နော်မရှိမဖြစ်လို့ဒါသုံးနေရမယ်ကိစ္စတွေမှာသုံးရတာဖြစ်ပါတယ်အဲထို့တူပဲအဲအဲ့လိုစာရေးရေးခံပါလေအများကြီးနေတက်သွားတယ်အဲဒါကဟိုလူတွေကအခုနောက်မှဟိုဒါပမာဏကိုလျှော့ပြီးတော့သုံးနေကြတယ်တချို့လည်းတော့မတုံးတော့ဘူးနော်အဲတချို့ကလည်းအဲကျက်တော့ဘာပဲစားရည်ကျင်းချုံဘာပဲစားရည်အဲအချိန်မဘာပဲစားရည်ပေါ့အဲအဲ့လိုမျိုးဟိုရှော့ပြီးတော့လုံးနေလို့ကခံလာတာပေါ့ဒါပေမဲ့ဒီကိစ္စကရေချောင်းနဲ့ပိတ်ကုန်းချောင်းနဲ့ပိတ်အဲအဲ့လိုတာရှိလာတဲ့ခါမှာတော့တော်တော်ကိုဟိုအခက်အခဲကြုံနေပေါ့ညာကိုတည်းကလည်းအဲဒါအထုံးမှုကမရှိသေးတဲ့ခါမှာလေဟုတ်ကဲ့
ဒေတာရင်းလုံခြုံရေးအခြေအနေရိုးရွင်းမှုနဲ့ပြည်မဘက်ကကုန်စည်စစ်ဆင်မှုပြတ်တောက်တာတွေကြောင့်ရခိုင်ပြည်သူတို့အတွက်အဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကကျန်းမာရေးဆောင်ရှောက်မှုဖြစ်တယ်လို့ဦးဖေတန်းကပြောပါတယ
်။ဟုတ်တယ်ကျန်းမာရေးဒေသလည်းအများကြီးရှိသေးတယ်ပြည်သူတွေပြတ်ကုန်တယ်။ဒီပုံမှာစားရတဲ့စီးဝလာစားရတဲ့စီးအဲ့မရောက်တဲ့အတွင်းနဲ့တော်တော်ကိုဒုက္ခရောက်ကြတာပေါ့နော်အဲ့လိုမျိုးကျန်းမာရေးထိခိုက်ရတဲ့အများကြီးပါ။အာပြီးတော့ဒီစေယုံတွေကလည်းအဲသူတို့လည်းနေချင်းနဲ့ပြည်လို့ပြည့်စစ်ကားလာရရှိရဆရာဝန်တွေကလည်းအဲမမြင်ရတော့ဟိုအဲလိုကိုလွတ်ရလွတ်ရကိုဟိုပြေးသွားကြတာရှိရပြည်မဖက်ကိုပြောင်းသွားကြတာရှိရအဲအဲကြောင့်ဒီစီးဝါနဲ့ပတ်သက်ပြီးတော့ပြလာတယ်လို့ဟိုဒီရှေ့အမှုသားမျိုးလည်းအဲမရှိတဲ့အခါမှာပို့ပြီးတော့ဒုက္ခရောက်နေရတဲ့အခြေအနေရှိပါတယ
်ကြီးမားဘက်ကမူလကုံသွေးရေးလမ်းချောင်းပြန်ဖွင့်ဖို့အလားအလာကတော့မရှိသလောက်ဖြစ်တယ်လို့လည်းဥဖေတန်းကရှုမြင်ပါတယ်
ဒီရှိရတော့ကျွန်တော်ဒီမှာဖက်ကတော့ပြောလို့မရတော့ဘူးကွာနော်ဒီမှာဖက်ကတော့ဟိုဒါပိတ်ပို့ပြီးတော့ပိတ်တော့မရပါဘူးဒီဘက်ကဘင်္ဂလားဒေ့ရှ်ဖက်ကရောအိန္ဒိယဖက်ကရောအဲ့ဒီဘက်ကကုန်ပေတွေကတော့ပြောင်းနေနေကြတာပေါ့
တိုက်ပွဲတွေအကြောင်းဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့နေဆက်ကုန်သွယ်ရေးကလက်တလုံးမှာရပ်တန့်နေပါတယ်ရခိုင်ပြည်နယ်ရင်းစစ်ရေးအခြေအနေအရအစိုးရချင်းကုန်သွယ်ရေးအစားလူလူအချင်းချင်းကုန်သွယ်ရေးကတော့ဖြစ်လာနိုင်ခြေရှိတယ်လို့ပြည်သူ့လွတ်တော်အမဟောင်းဦးဖေတန်းကရှုမြင်ပါတယ်ရှင
်။အဲ့နယ်စပ်ကိတ်တွေပေါ့ရခုတော့ကျွန်တော်တို့ထင်ပါတယ်နယ်စပ်ကိတ်တွေရှိမှာပေါ့ပြီးတော့ရေကိတ်တွေရှိမှာပေါ့စစ်တေဘူးကြောင့်မောင်းတော့အဲ့လိုကိတ်တွေကတော့ရှိပါတော့နယ်စပ်ဆိုတော့သူတို့ပြည်သူရှင်းချင်းအဲ့လိုကုန်ကူးသားရောင်းဝယ်မှုကတော့ဖြစ်လာနိုင်တယ်ပေါ့ကုန်တယ်ရှင်းဖြစ်လာနိုင်တယ်ပေါ့အစိုးရရှင်းချင်းဒါကအဲဒါဆက်တူမရှိတဲ့တိုင်အောင်ပေါ့နော်ပြည်သူချင်းအင်ဂျင်နီယာတောက်လျှောက်ပေါ့အဲအိန္ဒိယနေသားဗင်္ဂလားဒေ့ရှ်နေသားဒီလိုလမ်းကောင်းတဲ့နေရာတွေမှာအာဂိတ်တွေဖြစ်လာနိုင်တယ်ပေါ့သူတို့လည်းကုန်စင်းလို့ဆိုတာကဗျာကုန်စင်းခတ်တဲ့နေရာကခတ်တဲ့နေရာကိုကုန်စင်းလို့ပါတဲ့ပေါ်တဲ့နေရာကတော့ဝင်လာမှာပေါ့ဟောဒါပေမဲ့အဲဒီလိုတရားဝင်ဂိတ်ဖွင့်ပြီးတော့အဲလောက်တော့မလွယ်ဘူးပေါ့နော်ပေါင်ကူဂိတ်တွေကအဲပေါင်ကူလမ်းကြောင်းတွေက
အော်ဝင်လာနေတာရဲ့အချိန်မျိုးရှိပါတယ်ခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်နိုင်ငံရေးစိတ်ဝင်စားတဲ့ဂျပန်တွေကိုမြန်မာအယတာဟင်းတွေကမြန်မာအကြောင်းပို့ပြီးစိတ်ဝင်စားလာအောင်ပို့တည်လာအောင် Heroes Care Curry ဆိုတဲ့အမှတ်တံဆိပ်နဲ့အသင့်စားဟင်းတွေထုတ်လို့ရောင်းချနေတဲ့အကြောင်း Heroes Care ဟိုအားရှိကပြောပါတယ်မဆုမြတ်မုံကမင်းများတင်ပြထားပါတယ်
မြန်မာဟင်းအနှစ်တွေကိုကြိုက်နှစ်သက်တဲ့ဂျပန်လူမျိုးတယောက်ကဒီမြန်မာအရသာအသင်စားချက်သားဟင်းဝက်သားဟင်းတွေကိုဂျပန်နိုင်ငံမှာထုတ်လုပ်ရောင်းချနေပါတယ်။လွန်ခဲ့တဲ့၈နှစ်ထဲက Heroes Care Curry ဆိုတဲ့အမှတ်တံဆိပ်နဲ့ထုတ်လုပ်ပြီးတော့ဂျပန်ကကုန်တိုက်ကြီးတွေစူပါမားကတ်တွေမှာဒီရောင်းချနေတာဖြစ်တယ်လို့ Hero Tokyo Company ကိုတည်ထောင်သူ Heroes Care Hoashi ကပြောပြပါတယ်။မြန်မာနိုင်ငံမှာ9နှစ်နေခဲ့ပြီးတော့ဒီမြန်မာရသားအသင်စားဟင်းတွေရောင်းချနေတယ်လို့ဒီမြန်မာနိုင်ငံကပြည်သူတွေလွတ်လပ်တက်ကြွမှုကိုပြန်လည်ခံစားနိုင်အောင်လို့သူ့အနေနဲ့တက်နိုင်တဲ့ဘက်ကစူးစမ်းနေပါတယ်လို့ပြောတဲ့ Heroes Care Hawashi နဲ့မေးမြန်းထားပါတယ်ရှင
် My family is in a food business in Japan you know my grandfather he made the biggest fish
ကျွန်တော်မိသားစုကစားတောက်ကုန်လုပ်ငန်းလုပ်ကြပါတယ်ကျွန်တော်အဖိုးရဲ့ငဖယ်ထုတ်လုပ်တဲ့လုပ်ငန်းကဂျပန်မှာအကြီးဆုံးပါကျွန်တော်အဖိုးရောကျွန်တော်အဖေရောကစပူးမှုတွေမဟုတ်ကြပါဘူး ဒါပေမဲ့သူတို့ကဂျပန်ပြည်နဲ့မိဖုရားတို့အတွက်နှစ်သက်ကူနည်းနဲ့မွေးနေ့တွေအတွက်စားသောက်တွေကိုစီစဉ်ညွှန်ကြားပေးရသူတွေဖြစ်ပါတယ်။ကျွန်တော်မိရဲ့ကုမ္ပဏီကလည်းတော်ဝင်မိသားစုအတွက်တူတွေလုပ်ပေးရပါတယ်။ဆိုတော့ကျွန်တော်ကစားသောက်လုပ်ငန်းထဲမှာကြီးလာသူဖြစ်ပါတယ်။အလုံးကမိဘလုပ်ငန်းတွေကိုတတိယမျိုးဆက်အနေနဲ့ဆက်ခံမဲ့သူလို့ပဲကျွန်တော်ကိုမှတ်ယူထားကြပေမဲ့ကျွန်တော်ကစဖို့မှုလုပ်ခဲ့ပါတယ်။မြန်မာဟင်းတွေကိုဂျပန်မှာအသင့်စားနိုင်အောင်ထုတ်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ဖြစ်ပါတယ်။ဂျပန်မှာဆူရှိနဲ့ရာမန်ခေါက်ဆွဲလို့ပဲဟင်းစည်းကွက်ကတိတ်ကိုကြီးပါတယ်။အိန္ဒိယစားတောက်ဆိုင်၊ထိုင်းဆိုင်၊ပါကစ္စတန်ဆိုင်၊နီပေါ်ဆိုင်အကုန်ရှိပါတယ်။အခုဆိုရင်တရီလင်္ကာဆိုင်တွေလည်းခေတ်စားလာပါတယ်။ဒါပေမဲ့ဘယ်သူမှမြန်မာဟင်းကိုမသိကြပါဘူး။ကျွန်တော်ကအနှစ်နဲ့ဟင်းတွေသိကြပါတယ်။မြန်မာနိုင်ငံကိုချစ်တဲ့အခါကျတော့မြန်မာဟင်းတွေကိုဂျပန်တွေနဲ့မိတ်ဆက်ပေးမယ်ဆိုပြီးတော့လှုပ်ဖြစ်ခဲ့တာပါ
Myanmar curries I already wanted to introduce the you know Myanmar curry in Japan
as you can see behind you on the boxes of your curry
ဒီအနောက်မှာမြင်နေရတဲ့အတိုင်းပေါ့နော်အသင်စားဟင်းပူတွေပေါ်မှာဒီချက်သားဟင်းဝတ်သားဟင်းဆိုပြီးတော့ကိုရေးထားပြီးတော့ရောင်းတာဖြစ်တော့တကယ်ပဲဒီမြန်မာဟင်းအရသာနဲ့တူအောင်ရောဘယ်လိုမျိုးဖန်တီးထားပါလဲရှင်
So how do you make sure that the taste is authentic
Yeah it took me so many years over almost nearly 3 years and a half to make the recipe
ဒီရတာစိတ်ကြိုက်ရအောင်လို့၃နှစ်ခွဲလောက်အချိန်ပေးပြင်ဆင်ခဲ့ရပါတယ်မြန်မာနိုင်ငံကိုကိုယ်တိုင်သွားပြီးတော့လေ့လာပါတယ်စားတောက်ဆိုင်တွေသွားပြီးတော့ကြက်သားဟင်းရတာတွေစားကြည့်ပါတယ်ပြောရရင်တစ်ဆိုင်နဲ့တစ်ဆိုင်ရတာကွဲကြပါတယ်တူချိုယထာဘူတာမှာကျွန်တော်ပိုင်တဲ့အီဇာယက်ကဆိုတဲ့ဂျပန်ဆိုင်တစ်ဆိုင်ရှိပါတယ်ကျွန်တော်ကမြန်မာနိုင်ငံကိုချစ်တော့ကျွန်တော်ဆိုင်မှာမြန်မာတွေကိုပဲငှားထားပါတယ်။သူတို့ကမိသားစုလိုဖြစ်နေတော့သူတို့ကိုယ်ပိုင်ကျသားဟင်းချက်နီးတွေပြောပြကြပါတယ်။အဲ့လိုနဲ့မြန်မာကျသားဟင်းအရသာမျိုးဖြစ်အောင်လို့ကြိုးစားခဲ့တာဖြစ်ပါတယ်။နောက်အရေးကြီးတဲ့ချက်ကမြန်မာအရသာစစ်စစ်ဆိုရင်ဂျပန်တွေကြိုက်ချင်မှကြိုက်မှဖြစ်တော့ဂျပန်တွေစားတဲ့အရသာလည်းဖြစ်အောင်လို့ကျွန်တော်လုပ်ထားပါတယ
်။ I love Antuka, you know, wow.That's my favorite restaurant on the earth.
မြန်မာနိုင်ငံမှာကျွန်တော်အကျိုက်ဆုံးကအောင်တုခထမင်းဆိုင်ဖြစ်ပါတယ်။သူတို့ဆိုင်ကကျသားဟင်းကမစလာသိပ်မများပါဘူး။ဒါပေမဲ့ကျွန်တော်ကျသားဟင်းကတော့မစလာများများ၊ငြူသီးများများနဲ့ချက်ထားပါတယ်။ဂျပန်မှာဟင်းနှစ်ကြိုက်တဲ့သူ၁၀ရာခိုင်နှုန်းအတွက်ကိုပဲရွေထုတ်လုပ်ခဲ့တာဖြစ်ပါတယ်။တခြားဟင်းတွေနဲ့မတူခက်ပြင်းပြင်းအရသာမျိုးထူးခြားခြားဖြစ်စီရမယ်ဆိုပြီးတော့လှုပ်ထားတာပါ။
You've been doing this curry business for 8 years now so it's
Aku so yin di Hiroshi curry hin ni yaung ni da 7 nit shi twa ba
bi
No it's up and down everybody thinks you know
but it still survive like for
damage ခုတီထုတ်လို့ရောင်းနေရုံဆိုတော့အောင်မြင်တယ်လို့တော့ပြောရမှာပါဆိုတော့ဒီမြန်မာဟင်းနေချောင်းပေါ့နော်ဂျပန်နေချောင်းမှာဒီမြန်မာနိုင်ငံအချောင်းကိုပို့ပြီးတော့သိအောင်လုပ်နိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
် Sorry から most to知ってるって言ったアウンサンスーチーさん
ဂျပန်မှာကမြန်မာဆိုလို့ရှိရင်ဒွန်ဆန်းစုကြည်ကိုသိကြတယ်။ရိုဟင်ဂျာပြဿနာကိုသိကြတယ်။အဓိကကနိုင်ငံရေးပြဿနာတွေနဲ့ပဲတွဲသိကြတာများပါတယ်။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာကိုယ်တိုင်သိရှိခံစားခဲ့ရတယ်လို့မြန်မာနိုင်ငံကလူတွေရဲ့စိတ်အားတက်ကြွမှုတွေ၊ချစ်စရာကောင်းတဲ့ဓလိတွေကိုအကောင့်ဖက်ကအချက်တွေကိုဂျပန်တွေကိုသိစေချင်ပါတယ်။ဂျပန်လူမျိုးတွေကဟင်းကြိုက်ကြတော့မြန်မာဟင်းနဲ့သိလောင်လို့ဆွဲဆောင်ခြင်းနဲ့ဆိုပြီးတော့စလုပ်ခဲ့တာပါ။နောက်ပိုင်းအာနာသိမ့်လိုက်တဲ့အချိန်မှာလဲနိုင်ငံရေးစိတ်ဝင်စားတဲ့ဂျပန်တွေကိုစက်သားဟင်းဝယ်ဆိုင်နဲ့မြန်မာအကြောင်းနည်းနည်းလေးပဲဖြစ်ဖြစ်စိတ်ဝင်စားသွားမလားဆိုပြီးတော့ဆက်စူးစမ်းဖြစ်ပါတယ်ဂျပန်ကအကြောင်းတွေတက္ကသိုလ်တွေဖုန်းကြီးအကြောင်းတွေမှာကျွန်တော်ဟင်းတွေအကြောင်းပြောဖို့ဖိတ်တဲ့ခါတိုင်းမှာဟင်းတွေအကြောင်းပြောပြနေရင်းကနေပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအကြောင်းကိုလည်းပြောပြဖြစ်ပါတယ်အခုဆိုရင်ကျွန်တော်စဖို့မှုအလုပ်ရောမြန်မာရေးလှုပ်ရှားသူရောဖြစ်နေပါပြ
ီ
I just want to follow up on that you said that youNow becoming a activist as well as a curry chef
ခုနပြောသွားတဲ့ဒီစဖို့မှုရောမြန်မာရေးလှုပ်ရှားသူအနေနဲ့ရောအခုလုပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့အမေးပြရစီရှင်ဟီရိုကဒီစစ်တပ်အနာသိမ်းပြီးချိန်အထိရန်ကုန်မှာနေတယ်နောက်ဆန္ဒတွေလည်းပြရတယ်ပေါ့လေနောက်ပိုင်းဆန္ဒပြတဲ့သူတွေကိုစာဖမ်းတော့မှပဲဂျပန်ကိုပြန်လာခဲ့တာဖြစ်ပါတယ်ဆိုတော့ဂျပန်ပြန်ရောက်တော့လေမြန်မာနိုင်ငံကလိုအပ်နေသူတွေနဲ့ဒီຫນွေဦးဒေါ်လာရေးအတွက်ဒီအပတ်စဉ်ဆန္ဒပြတဲ့အလှကောက်တဲ့ဟိုရမုံငွေတွေရှာပေးနေတယ်လို့လည်းသိရပါတယ်ဆိုတော့ဂျပန်တယောက်အနေနဲ့ပေါ့နော်ဘာကြောင့်အခုလိုလုပ်နေတာလဲဆိုတာလည်းသိပါစီရှင
် I do it in a pretty much you know not only Tokyo like Hokkaido
အခုဆိုရင်တိုချိုမြို့ကဘူရာယုံကြီးတွေပါနေမဟုတ်ပါဘူး Hokkaido ကျူတိုအပြင်ဂျပန်နိုင်ငံတောင်ပိုင်းကဘူရာယုံတွေမှာအလှူခံဘုံတွေနဲ့မြန်မာနိုင်ငံမှာလိုအပ်နေသူတွေအတွက်အပတ်တိုင်းအလှူခံပါတယ်ဂျပန်မှာမြန်မာရေလှုပ်ကြသူတွေအများကြီးရှိပါတယ်။အဲဒီအဖွဲ့တွေရဲ့ရမုံငွေရှာဖွေပွဲတွေမှာအားဖြည့်ဖို့လိုတယ်ဆိုရင်လည်းကျွန်တော်အမြဲတော့ပါတယ်။စနေတနင်္ဂနွေနေ့တိုင်းအလှူခံပွဲတွေရှိပါတယ်။အခုတော့လူသိပ်မများကြတော့ပါဘူး။များသောအားဖြင့်သူတို့ကတပတ်တစ်ခါလာကြတာများပါတယ်။ကျွန်တော်ကတော့အပတ်တိုင်းတပတ်နှစ်ရက်အလှူခံပါတယ်။အခုဆိုရင်ကျွန်တော်လှူခံတာအချိန်280ကျော်လာပါပြီ
။ Every week
Yeah and
အပတ်စဉ်တိုင်းသွားဖြစ်ပါတယ်အခုဆိုရမုံငွေရှာပွဲမရှိဘူးဆိုရင်ကျွန်တော်မှတစ်ခါခုလိုနေသလိုတော့မှခံစားရပါတယ
် How long yeah how long do you think you can keep
ဘယ်အခုလိုမျိုးဒီမြမကြီးလှုပ်တာကိုဘယ်လောက်ထိဆက်လုပ်နေပါပါလဲရှင
် Well till Myanmar becomes the you know till the revolution
မြန်မာနိုင်ငံအပြောင်းလဲမဖြစ်သေး၍ကျွန်တော်ကတော့ဆက်လုပ်နေမှာပါကျွန်တော်အခုလိုလှုပ်တာကိုမြန်မာတွေကကျေးဇူးတင်တယ်လို့ပြောကြပါတယ်။ဒါပေမဲ့ကျွန်တော်လှုပ်တာတကယ့်တည်တည်လေးပါ။မြန်မာနိုင်ငံကကျွန်တော်မိတ်ဆွေတငယ်ချင်းတွေအတွက်လှုပ်နေတာဖြစ်ပါတယ်။ကျွန်တော်အနေနဲ့မြန်မာနိုင်ငံကိုငြိမ်းချမ်းတဲ့နိုင်ငံဖြစ်စေချင်တာအသေးချာပါ။မြန်မာနိုင်ငံကတငယ်ချင်းတွေစိုးရိမ်ကြောက်လန့်မှုနဲ့ကြုံနေကြရတာကျွန်တော်ဘလို့မှလက်လျူပြုတ်ပြီးတော့မနေနိုင်ပါဘူး။
Yes, you know, standing on the street like for like 3 hours, 4 hours, you know, it's not the fun thing. It's not the fun thing, you know.
ဘူရာယုံနေရှိမှ3-4နာရီရက်ပြီးတော့လှူခါရပြောစရာမကောင်းပါဘူး။အလှူခံတဲ့အခါမှာလေလူတွေစိတ်ဝင်စားလာအောင်လို့အတန်ကြည်ကြင်နဲ့အော်ပြောရှင်းပြရပါတယ်။လှူကြပါအလှူငွေလိုပါတယ်ဆိုပြီးတော့တက်တက်ကြွကြွပြောဆိုအလှူခံရတာမျိုးပါ။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့ပြစ်ခတ်ဖမ်းဆီးတဲ့အချိန်ကြာမှာဂျပန်ကိုပြန်လာတော့ပြန်ရောက်ဆမှာကျွန်တော်အရင်စိတ်တက်ကြပြီးတော့ဘသူနဲ့မှလည်းစကားမပြောချင်းအခန်းပြန်တော့မှမထွက်ချင်းဖြစ်ခဲ့ပါတယ်။အဲ့လိုကနေပြီးတော့မြန်မာတွေနဲ့အတူလှုပ်ရှားမှုတွေမှာအတူပါဝင်ဖြစ်တာကျွန်တော်တော့လည်းအများကြီးအထောက်အကူဖြစ်ပါတယ်။အဲ့ဒါကြောင့်ဒီလိုမျိုးလှုပ်ခွင့်ရတဲ့အတွက်ကျွန်တော်ကပြန်ပြီးတော့မှကျေးဇူးတင်ပါတယ်။
So I want to ask you the last question as I can see
so made in our the now ma mye ya de dai logo ma di hin ni o chit de myanmar o chit de lo yee tha ba le so be ha go po chit da le she myanmar go chit la hin o po chit la she
wow myanmar because
myanmar go po chit ba le ba lo le so myanmar go chit ma myanmar hin ni sa lo ya ma ba myanmar ya da pyin yakai hin mo hin ni go le chano chait do a ra ri chang le lila chin ma de de မီးခုံကိုပြန်ဖြည့်ရမယ်ဆိုရင်တော့ဟင်းကိုချစ်တယ်ဒါပေမဲ့မြန်မာနိုင်ငံကလူတွေကိုပူချစ်ပါတယ
် Heroes Care Curry အမှတ်တံဆိုင်နဲ့မြန်မာအရသာချက်သားဟင်းဝတ်သားဟင်းတွေကိုဂျပန်နိုင်ငံမှာထောက်လို့ရောင်းချနေတယ် Heroes Care ဟိုအားရှိဖြစ်ပါတယ်ရှင်သူ့ရဲ့ဟင်းတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းတွေကိုဂျပန်တွေပို့ပြီးတော့သိရှိစိတ်ဝင်စားလာအောင်ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မအစမြတ်ပါပါ
VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Bloomberg အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါသေးရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်။
VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA website မှာစာရမ်းနဲ့ဖတ်ရှုနိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာဂါဇာအပြစ်ခတ်ရစဲရေးအစ္စရေးရဲ့အဆိုပြုချက်ကိုအင်ပရမရရောတဲ့ကဏ္ဍမှုလို့တင်စားပြောဆိုလိုက်ပြီးဒီအဆိုပြုချက်ကိုဟားမတ်စ်ဘက်ကလက်ခံလိုက်မယ်လို့မျှော်လင့်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်။ခုနကကြားရေးဆွေးဟာမတ်စစ်ပွဲဆုံးသတ်နိုင်ရေးအတွက်အမေရိကန်နိုင်ငံကြီးဝန်ကြီးဟာအရှေ့လက်ပိုက်ဒေသကိုထပ်မံသွားရောက်ဆွေးနွေးနေပြီးအခုဒီအစုပြုချက်ကိုဟာမတ်စ်ဘက်ကနေမှအလျင်အမြန်ဆုတ်ဖြတ်ဖို့လိုတယ်။မှန်ကန်တဲ့ဆုတ်ဖြတ်ချက်ချဖို့မျှော်လင့်တယ်လို့နိုင်ငံကြီးဝန်ကြီးဘလင်ကင်ကဆော်ဒီနိုင်ငံရီယတ်ပြည်မှာပြောလိုက်ပါတယ်။ဂါဇာဒေသမှာတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့အသုံးပြုမဲ့ရေဘော်စိတ်ခံဘော်တစ်ခုတည်ဆောက်ဖို့ဒေါ်လာသန်း320ကုန်ကြမယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒီကုန်ကြမ်းစိတ်မှာအမေရိကန်ကနေဂါဇာကမ်းရိုးတန်းအထိပစ္စည်းပစ္စယတွေတည်ပို့တဲ့စိတ်တိဆောက်ရေးစိတ်တွေပါပါဝင်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်လက်ထောက်ပြောခွင့်ရသူဆာဘရီနိုစင်ကတင်းတော်တွေကိုပြောဆိုပါတယ်။ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းမှာတော့အားပြည့်ဖို့အတွက်အကူအညီတွေပို့ဆောင်ထားပြီလို့ယူကရိန်းနိုင်ငံကီးဖြုန်ကိုရောက်ရှိလာတဲ့မြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ဝင်နေတိုအကြီးကဂျန်ယွန်စတိုလန်ပါကပြောပါတယ်။ယူကရိန်းဘက်ကအဆုံးရှုံးတွေရှိနေပေမဲ့လက်နက်အကူအညီတွေမြန်မြန်ဆန်ဆန်ရောက်လာတာနဲ့အမျှယူကရိန်းဟာရုရှားခံစစ်မှာအနိုင်ယူဖို့နောက်မကျသေးဘူးလို့လည်းပြောပါတယ်။ယူကရိန်းမှာလက်နက်ခဲယမ်းတွေနဲ့လက်နက်ချီပြတ်တောက်ခဲ့ပြီးထွေတာနေရပေမဲ့ရုရှားခုခံစစ်ကိုအနိုင်ယူဖို့နောက်မကျသေးပါဘူးလို့နေတို့အခြေခဲ့ယူကရိန်းသမ္မတနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ခင်ဗျာ။သတင်းကြေကြုတ်ကတော့ဒီလောက်ပါပဲ။ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကနန်းတော်မှာUAE American ရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုက်ဒိုမီတာ24 40နဲ့51လိုက်လံမီတာ190ပြင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး ဘေးကင်းကြမှာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်တမောင်သားပါ။